Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်စက်တင်ဘာလ23ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီခန့် VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုဂျိုဒုဆလောင်းကဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တပောင်သားမှာ
လေဗနွန်မှာရှိတဲ့ Hezbollah စစ်သွေးကြွတွေနဲ့ Israel တပ်တွေကြားတနင်္ဂနွေနေ့မှာယာနဲ့ချီတဲ့ဒုံးကြီးတွေအပြန်အလှန်ပြစ်ခတ်တိုက်ခိုက်ကြပါတယ်။အစ္စရေးနဲ့ပူးပေါင်းပြီးအီရန်လုံခြုံရေးထိခိုက်အောင်ကြံရွယ်ဆောင်ရွက်တယ်ဆိုတဲ့စွပ်စွဲချက်နဲ့လူ12ဦးကိုဖမ်းဆီးထားတယ်လို့အီရန်ဒေါ်လာရေးစောက်တပ်ကပြောပါတယ်။တိရီနေငါနိုင်ငံသမရရွေးကောက်ပွဲမှာတော့မတ်ခ်စ်ဝါဒီလွှတ်တော်အမတ်ဒေဆာနာယာကက်ကအနိုင်ရရှိသွားပါတယ
်။အဒီလိုသတင်းတွေပြီးမှာတော့ညောင်လင်းပင်မြို့နယ်မှာကစေးစေတနာဝန်ထမ်းတွေပြစ်ခတ်ခံရတဲ့သတင်းဆောင်ပါကိုကြားကြားအောင်ပါပါ။ဒါပြင်ဥရုယာတီပြက်လာတဲ့အတွက်ကိုရီးယားမှာကင်ချီထုတ်လုပ်မှုထိခိုက်လာတဲ့သတင်းကိုလည်းနားဆင်ကြည့်ရှုရပါမယ်။အပတ်စဉ်အစီအစဉ်တွေမှာတော့ Democracy ဆွေးနွေးကကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရေဆုံးတော့ဒီကနေ့နဲ့ထိတိုင်းအောင်သတင်းတွေကိုကိုသားညွန့်ဦးကပြောပြပါမယ်။
လဗလုနိုင်ငံမှာရှိတဲ့ Hezbollah စစ်သွေးကြွတွေနဲ့ Israel တပ်တွေကြားတနင်္လာနေ့မှာယာနဲ့ချီတဲ့ဒုံးကြီးတွေပြန်လည်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။နိုင်ငံကြားနေဆက်တလျှောက်ဒီပိပိခါတွေဟာစစ်ပွဲကြီးတစ်ခုဖြစ်လာဖို့အတွက်လည်းတာဆူနေပါတယ်။တောက်ချနေတုန်းက Israel ကိုတိုက်ခိုက်မှုကြောင့် Beirut မြို့မှာ Hezbollah စစ်ကောင်းဆောင်တူသေဆုံးခဲ့တဲ့နောက် Hezbollah တို့ဘက်ကနေပြီးတော့လက်တုံးပြန်တိုက်ခိုက်မှုဖြစ်လာပြီး Israel နိုင်ငံမြောက်ပိုင်းလုံခြုံရေးအတွက်ဆိုရင်ဘာမှမဆိုလုသွားမယ်ဆိုပြီးတော့ Israel ဝန်ကြီးချုပ် Benjamin Netanyahu ကကြုံဝါခဲ့ပါတယ်။လဗနွန်နိုင်ငံတွင်းလက်ဆက်စာပို့စနစ်ဖြစ်တဲ့ပီဂျာနဲ့စကားပြောဆက်တွေပေါက်ကွဲမှုဖြစ်ခဲ့ပြီး32ဦးသေဆုံးထောင်ကနန်းဒဏ်ရာရပါတယ်။ဒီလောက်ရကူလည်းအစ္စရေးတို့လုတာဆိုပြီးတော့ Hezbollah တို့ဘက်ကအပြစ်တင်ပါတယ်။ Hezbollah တို့အနေနဲ့ဘလို့မှခံမမထားတဲ့တိုက်ခိုက်မှုတွေကိုအစ္စရေးဘက်ကနေပြီးတော့ပြီးခဲ့တဲ့ရက်ပိုင်းလုခဲ့ပြီးဒါဟာသတိပေးမှုဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။တနုနေနေအစောပိုင်းအစ္စရေးမြောက်ပိုင်းကလီဒါစကန်တစ်ခုကို Hezbollah တို့ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တဲ့နောက်အစ္စရေးဝန်ကြီးချုပ်ကခုလိုပြောဆိုခဲ့တာပါ။အစ္စရေးနဲ့ Hezbollah တို့အကြားရှိနေတဲ့ပြည်ပခါကိုစစ်ပွဲကြီးအသွင်ဖြစ်မလာစေဖို့နှစ်ဖက်စလုံးထင်းထင်းသိမ်းနဲ့ဆောင်ရွက်ဖို့ဆိုပြီးတော့ American အင်ပြီးတော့မြူသားလုံခြုံရေးပြောခွင့်ရသူဂျွန်ကာဘီက ABC ရုပ်သံအင်တာဗျူးမှာပြောပါရယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Filippo Grandi ကလည်းစီးရီးယားနဲ့ယီမန်မှာဖြစ်နေတဲ့ပြည်ပခါတွေကိုထောက်ပြပြီးတော့ဒေသတစ်ခုလုံးဟာအတော်ကြီးကိုထိရှာမခံဖြစ်နေတယ်လို့သတိပေးပါရယ်ပြပခါရီကျေပြန့်လာလို့ရှိရင်ခံမမရတဲ့ကျိုးဆက်တွေဖြစ်လာမယ်လို့လည်းလေဗနွန်အခြေအနေနဲ့ပတ်သက်လို့ Filippo Grandi က view ကိုပြောဆိုခဲ့ပါတယ်ခင်ဗျာ။ Israel နဲ့ပူးပေါင်းပြီးတော့ Iran နိုင်ငံရဲ့လုံခြုံရေးထိခိုက်အောင်ကြံစီဆောင်ရွက်တဲ့ဆိုတဲ့ဆွဲချက်နဲ့လူ12ဦးကိုဖမ်းဆီးထားတယ်လို့ Iran တော်လှန်ရေးစောက်တပ်ကနေပြီးတော့ပြောပါတယ်။ Israel ကနေဒီ American Israel နဲ့ American ပါဝင်အနောက်အစုတွေဟာ Gaza နဲ့လေဗနွန်ပြည်သူတွေကိုစန့်ကျင်တဲ့ရီမန်းချက်မအောင်မြင်တော့ဒီအီရန်လုံခြုံရေးထိခိုက်မဲ့လူရတွေကိုဒီအကြက်တဲကြီးကိုကျေပြက်လာအောင်လုပ်နေကြတယ်ဆိုပြီးတော့အီရန်တော်လိုင်းစောက်တက်ကနေပြီးတော့ထုတ်ပြန်ပါတယ်လေဗနွန်မှာရှိတဲ့ Hezbollah အဖွဲ့တွေအသုံးပြုတဲ့ပေချာနဲ့လက်ကင်စကားပြောဆက်တွေထောင်းနဲ့ချီပောက်ကွဲခဲ့တဲ့နောက်ဒီလုံရဟာ Israel ကြောင့်လို့ဆိုပြီးတော့ပြစ်တင်ပြီးအရှိလေပိုင်းဒေသတင်းမာမှုတွေလည်းတိုးလာနေပါတယ်တနှစ်နီးပါးကြာ Gaza စစ်နယ်တူပဲ Hezbollah တို့နဲ့ Israel တို့ကြားပြန်လည်ပစ်ခတ်မှုတွေကလည်းရှိလာနေပါတယ်Israel စစ်စီဆောက်သူစနက်ဦးကိုအီရန်နိုင်ငံ KI 6ခုမှာဖမ်းဆီးရမိခဲ့တယ်လို့အီရန်တော်လိုင်းစောက်တပ်ကကြေညာပေမဲ့ဘယ်တော့မှလည်းဆိုတာကိုတော့အတိအကျမပြောပါဘူး။ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့အီရန်မြို့တော်တီဟီရန်မှာပါလက်စတိုင်းနိုင်ငံရေးကောင်ဆောင်အစ်စမေးဟာနီယတ်လှုပ်ကြံခံခဲ့ရပြီးဒါဟာ Israel လက်ချက်ဖြစ်တယ်လို့အီရန်အာဏာပိုင်တွေကဆွဆဲခဲ့ပါတယ်။ Israel ဘက်ကတော့ဒီလှုပ်ကြံမှုနဲ့ပတ်သက်လို့သူတို့လှုပ်တာဆိုပြီးတော့ပြောဆိုတာမရှိသေးပါဘူးခင်ဗျာ။အီရန်နိုင်ငံရှေ့ချမ်းကြောင်မီသွေးမိုင်းတစ်ခုမှာပောက်ကွဲမှုဖြစ်ပြီးတော့တေဆုံးသူက52ဦးထိရှိသွားပြီလို့အီရန်တာဝန်ရှိသူတွေကပြောပါရယ်လူ20ထိခိုက်ဒဏ်ရာရထားတယ်လို့လည်းသိရပါရယ်ပြည်내ရဲ့အရေးပေါ်စီမံခန့်ခွဲမှုညွှန်ကြားမှုချုပ်နဲ့အီရန်လာချမ်းဒီအဖွဲ့တို့ကဒီအသေးပြောက်နှုံးကိုအတည်ပြုကြေညာခဲ့ပါရယ်အီရန်မြို့တော်တီဟရီယန်ရဲ့ဒီအရှိတောင်ဘက်ကီလိုမီတာ940လောက်ဝေးတဲ့တာဘားမြို့ကဘိုင်းတွဲမှာည9နာရီအချိန်လောက်ကပောက်ကွဲမှုဖြစ်တာပါအီရန်နိုင်ငံတပ်တူတွေလုံခြုံရေးမှာအခုလိုမျိုးအလုတ်ခွင်မတော်စမှုတွေဖြစ်လေရှိတာတော်ကြပါပြီ2004ခုနှစ်မတ်လကနေဩဂတ်စ်လအတွင်းမှာပဲမဆန်ဒရန်ပြည်နယ်မှာအလုတ်ခွင်မတော်စမှုတွေကြောင့်အလုသမား400ကျော်ထိခိုက်သေဆုံးရတယ်လို့တရားဝင်ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်2023မတ်လနဲ့2024မတ်လအတွင်းမှာလည်းလူ2000ကျော်ဟာအလုတ်ခွင်မတော်စမှုနဲ့ဆက်နေပြီးတော့အသက်ဆုံးရှုံးမှုတွေရှိခဲ့တယ်လို့မြို့ခင်းစစ်ပညာအဖွဲ့မှတ်တမ်းတွေရလည်းသိရပါတယ် အလောက်ခွေမတော်တဆဖြစ်မှုအတော်များများကိုမှတ်တမ်းယူကြတဲ့အတွက်လည်းထိခိုက်သေဆုံးမှုနှုန်းဟာဒီထက်ကိုပိုများလိမ့်မယ်လို့ကြေညာသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ
မနေ့ကစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်
view american တန်ကနေပြီးတော့တရင်းအနေနဲ့ပိုင်နိုင်ငံတကာသတင်းတွေဆက်လက်အတန်လွှင့်နေပါတယ်။တွဲလီငါနိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာတော့ mass body လွှတ်တော်မှအနူရာကူမာရာဒက်ဆနာယာကေကအနိုင်ရသွားပါတယ်။တွဲလီငါနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်ဒီနိုင်ငံရဲ့စီးပွားရေးပြိုလဲခဲ့တာကြောင့်ပြည်ပြင်းပြောင်းလဲမှုတွေကိုလူလာနေကြတဲ့အချိန်မှာပဲစီးရဲမွေးတည်မှုနဲ့အခက်အခဲလက်စားမှုတွေကိုတိုက်ဖြတ်သွားမယ်ဆိုပြီးတော့ဒီဒက်ဆနာယာကေကရွေးကောက်ပွဲဂတိကွေပြုခဲ့ပါတယ်။ဆယ်စုနှစ်တွေနဲ့ချီအုပ်ချုပ်လာခဲ့ကြတဲ့နိုင်ငံရေးပါတီကြီးတွေအခုဒီသမ္မတရွေးကောက်ပွဲရလဒ်ကနေပြီးတော့ပယ်ချလိုက်တာကြောင့်တွဲလင်ကာနိုင်ငံမှာတော့ကြီးမားတဲ့နိုင်ငံရေးပြောင်းလဲမှုကြုံလာရပြီလို့ဆိုရမှာပါ။အလုသမားလူရန်စားဘက်ကယက်တီတယ်လို့သိကြတဲ့ဒက်ဆနာယာကေးဟာအသက်55နှစ်ရှိပြီးတော့လဝဲရင်အမျိုးသားပြည်သူ့အာဏာပါတီကိုဦးဆောင်သူဖြစ်ပါတယ်။သူ့ရဲ့ကိုယ်ပိုင်ပါတီဖြစ်တဲ့ GVP ဟာတစ်ချိန်တုန်းကဆွေးနွေးအဖွဲ့တစ်ခုဖြစ်ပြီးတော့225နေရာမှာလွှတ်တော်မှာနေရာ3နေရာပဲရထားတာပါ။တွဲလင်ကာနိုင်ငံရဲ့အဓိကနိုင်ငံရေးပါတီကြီးတွေပေါ်စိတ်ပြက်လာကြတဲ့အတွက်ဒက်ဆနာယာကေးထိတ်ကိုရောက်ဖို့ဖြစ်လာတယ်လို့နိုင်ငံရေးကက်ခတ်တွေကသုံးသပ်ပါတယ်။အခုဒီအောင်ပွဲဟာအားလုံးအတွက်ဖြစ်ပြီးတော့တွဲလင်ကာနိုင်ငံသပိုင်းကိုပြန်ရေးကြစုဆိုပြီးတော့ဒက်ဆနာယာကေးက X လူမှုမီဒီယာမှာရေးပါတယ်။သူ့အတွက်တော့ဒါဟာနေရာမဟုတ်ပဲနဲ့တာဝန်တရားဖြစ်တယ်လို့လည်းသူကသတင်းတောက်တွေကိုပြောပါတယ်။ပထမကြော့သမရယူကောက်ပွဲမှာတော့ကုစလေလောင်း3လုံးကမင်း90ကျော်ခိုင်နှုန်းကျော်မရတဲ့အတွက်ဒုတိယကြော့ထပ်မံရှင်ပြိုင်ပြီးတော့သူအနိုင်ရလာတာဖြစ်ပါတယ်။သူကမဟာမိတ်ညွန်ပေါင်းအဖွဲ့ထဲမှာတော့နိုင်ငံရေးပါတီတွေလူငယ်အဖွဲ့တွေအရက်ဖက်လူမှုအဖွဲ့တွေအမျိုးသမီးအဖွဲ့တွေနဲ့လူသမားတပ်မကတွေပါဝင်ကြပါတယ်ခင်ဗျာပါကစ္စတန်နိုင်ငံကစွတ်ခိုင်ကိုလဲရောက်ကြတဲ့နိုင်ငံသားတန်မှန်ရေနံတစ်ခုအနီးတနင်္လာနေ့တုန်းကလမ်းပြထောင်ဘုံပောက်ခွဲတာကြောင့်ရဲရရှိတူးထက်မနေသေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရသွားပါတယ်နိုင်ငံဆယ်နိုင်ငံလောက်ကတန်တမန်ရင်တန်းကိုဥဆောင်လာတဲ့ဒီလုံခြုံရေးအဖွဲ့ဝင်တွေထိခိုက်သေဆုံးကြတာလို့ခိုင်ပါပတွန်ကွာပြည်နယ်ရဲ့ရဲတော်ဝင်ရှိသူတွေကပြောပါတယ်။နိုင်ငံသားတန်တမန်အားလုံးဘေးကင်းလုံခြုံမှုရှိခဲ့တယ်လို့လည်းသိရပါတယ်။နိုင်ငံသားတန်တမန်တွေကတော့ရုရှား၊ပေါ်တူဂီ၊အီရန်၊အင်ဒိုနီးရှား၊ကဇက်စတန်၊တာကစ္စတန်၊ယူဝန်ဒါ၊ဇင်ဘာဘွေ၊တာမင်နစ္စတန်၊ဗီယက်နမ်၊ဘော့စနီးယားနဲ့ဟာဇီဂိုဗီနာကဒီတန်မတ်ကြီးတွေပါဝင်ကြတယ်လို့သိရပါတယ်။တမကြီးအားလုံးဘေးကင်းလုံခြုံပြီးတော့သူတို့အားလုံးအစ္စလာမ်ဘာဘတ်မြို့ကိုပြန်မသွားခင်လုံခြုံရေးဒဲ့နေရာတစ်ခုကိုရွှေ့ပြောင်းထားတယ်လို့အကြီးတန်းပြည်နယ်ရဲအယားရှိသူကပြောပါတယ်။နောက်ပိုင်းမှာတော့ဒီပါကစ္စတန်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်ထဲမှာတန်တမာအဖွဲ့အားလုံးအစ္စလာမ်ဘာဘတ်မြို့ကိုဘေးကင်းခြင်းနဲ့ပြန်ရောက်လာပြီလို့ဆိုပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ယုံရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီတိုက်ခိုက်မှုဟာတရေဘောကြောင့်တဲ့အကြမ်းဖက်မှုဖြစ်တယ်ဆိုပြီးတော့ဝေဖန်ရှုံချထားပါတယ်။အမေရိကန်ပြည်တော်စုအလဘားနက်ပြည်နယ်ဘာမင်ဂမ်မြို့ကညပိုင်းလူစီကားရနေရာမှာစနေနေ့ညပိုင်းပစ်ခတ်မှုဖြစ်ပြီးတော့လူ၄ဦးသေဆုံး၁၈ဦးဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကတနင်္လာနေ့နေ့မနက်ပိုင်းမှာထုတ်ပြန်ပါတယ်ပစ်ခတ်သွားသူတွေကိုရှာဖွေဖမ်းဆီးနိုင်ရေးအတွက်သတင်းပေးကြဖို့အာဏာပိုင်တွေကအများပြည်သူကိုအကူအညီတောင်းခံနေပါတယ်အခင်းဖြစ်ရနေရာစားတောက်ဆိုင်တွေဖျော်ဖြေနေရာတွေဘားတွေနဲ့ပြည်နယ်နေပြီးတော့သတင်းပတ်ကုန်ရက်တွေမှာလူစီကားလေးရှိတဲ့အရာဖြစ်ပါတယ်စနေညပိုင်း17နာရီအချိန်လောက်မှာပြစ်ခတ်မှုကဖြစ်တာပါပြစ်ခတ်တယ်လို့တန်တရာရှိသူတွေဟာကားတစ်စင်းနဲ့လာရောက်ပြစ်ခတ်ပြီးတော့ကားပုတ်ကိုပြန်တက်ထွက်ပြေးသွားကြတယ်လို့ရဲချုပ်စကော့တာမွန်ကတင်းဝင်နေသတင်းစာရှင်းလင်းပွဲမှာပြောပါတယ်အမျိုးသား2ဦးနဲ့အမျိုးသမီး2ဦးတို့ကိုတနတ်ဒိုင်ယာရီနဲ့လမ်းတစ်ပြီးမှာတည်ဆုံးနေတာကိုရဲကတွေ့ပါတယ်အဲဒီနောက်စင်းအပေါ်မှာနောက်ထပ်အမျိုးသား2ဦးတနတ်ဒိုင်ယာနဲ့တည်ဆုံးခဲ့တယ်လို့ရဲကပြောပါတယ်ပြစ်မှတ်ထားလုတ်ကြံခံရသူကလည်းတည်ဆုံးတဲ့အထက်မှာပါတယ်လို့ရဲကယူဆထားပါတယ်တနူးနေနေမနဲ့အစောပိုင်းမှာတော့ဒဏ်ရာသူတွေဆင်းအောင်ရောက်လာကြတဲ့အတွက်18ဦးတရားရတယ်လို့ရဲကအတည်ပြုနိုင်ပါတယ်အဲ့ဒီထဲမှာတချို့ကတော့အသက်အန္တရာယ်ဆိုရင်ရတယ်လို့သိရပါတယ်ခင်ဗျာ
အခုတော့သတင်းဆောင်ပါတွေကိုတင်ပြပါမယ်ကရင်မျိုးသားစီအုပ်ညောင်လေးပြည်ခရိုင်မုံမျိုးနယ်ထဲမှာရှိတဲ့ရေဘေးတင်ကျေးရွာတွေကိုကူညီကယ်ဆယ်ဖို့လာတဲ့ပရဟိတအဖွဲ့တွေကလက်လက်ကြီးတွေနဲ့အပြစ်ခံခဲ့ကြရပါတယ်။ဒါ့အပြင်ရွာတွေရှိအကိုလာတဲ့အခါမှာလည်းအကူအညီပစ္စည်းတွေကိုသိမ်းတယ်လို့ဒေသခံပရဟိတကယ်ဆယ်ရေးလုပ်ငန်းလုပ်ကိုင်နေသူတွေကပြောကြပါတယ်။ဒီသတင်းကို VOA သတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်မျိုးသားစီယုံညောင်လေးပင်ခရိုင်မုံမျိုးနယ်ထဲမှာရှိတဲ့ရေဘေးတင်ကျေးရွာတွေကိုကူညီကယ်ဆယ်ဖို့လာတဲ့ပရဟိတအဖွဲ့စည်းတွေကိုစစ်တပ်ကဟန့်တားတာ လက်နက်ကြီးနဲ့ပြစ်ခတ်တာတွေလုပ်နေတယ်ဆိုပြီးကရင်အရေးပေါ်ကူညီကယ်ဆယ်ရေးကော်မတီကစက်တင်ဘာလ23ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဒေသခံရေးပေးတဲ့ပြည်သူတွေစီကိုလာတဲ့ပရိုက်တာအဖွဲ့အစည်းတွေကိုဟန်တားရုံသာမကဒီစီးတွေပါတိနာတွေရှိတယ်လို့လည်းဒေသခံကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်
အခုလည်းကတည်းကမှလည်းလည်းအရေးပေါ်အရှိပေးမသွားဘူးမှာရယ်မပေးမသွားဘဲနဲ့သူပါနဲ့ကုန်၆နေပါညာသူပြစ်စည်းပါတိနာပေါ့တိမိလို့မှသူပြန်မောင်းထုတ်တယ်မောင်းထုတ်မြဲဟိုကဟိုကျန်တဲ့ပြစ်စည်းနဲ့သူကရရနေရသွားမဲ့သူတို့ပြန်ခွေးတော်ရယ်သူကအနောက်ကလက်နက်ကြီးနဲ့လက်ထုတော်မှာရယ်အခုကျွန်တော်ရေစကြီးတည်းကနေလင်းကားရက်တည်းကပြေးမသွားဘူးမှာရယ်အခုလုံးပိတ်ကားပြီးတော့ရော်ရဲဟိုကလက်နက်ကြီးန
ไอ้ที่ไรเกลือยาเลยมาไอ้นี่ยาเรามาเจ้าเรือกูเสียใจก็มาจากขนาดเล่นเนี่ยจีเนี่ยพิการลูกเดี๋ยวถ้าเกิดนี่ฮะเป็นลูกยากูทับจีเนี่ยยาเราพิบีไอ้ที่เดี๋ยวมาเสียไปก็ยี่เป็ดแต่มาขนาดนี้ยาเลยยาตางาต้องเทมันเนี่ยชินีรับบ้างยี่เป็ดว่าจงยาเลยข้ามาสาต่อยี่ด้วยปูปีโร่แค่ชิลาเลยลูกเลยเปลี่ยวไปเลย
รู้ว่าปูมาไม่รู้ว่าปีกูไม่รู้มองอะไรบ้าง
รู้ว่าปีเดียวเนี่ยคือยังอยู่ดูใจมันเลยดีกว่าสิดูเลยว่าอยู่ท่าวิโดอยู่ท่าวิโดใช่ไหมที่เมื่อยี่จีเนี่ยเช่นเราคัดเลือกดาวจงอยู่ดูตัวข้าทับวิโดสายก็อยู่กองเจ้าวิโดมาไปยุ่งทำไมไม่เชื่อเราอ่ะบ่ยี่เนี่ยดีข้าจีเนี่ยยี่อ่ะตัวชินิสุเลยโอ้ยี่เนี่ยดีอะไรสายดีข้าเราตัวโตตัวดำชิดใจอยู่ว่าบ่เลยเสียใจว่ะเนี่ยเราเลี้ยงขยันฮะนั่นเท่านั้นสักคู่นี้สิจักก็อาณาเต็มปีจึงอาสาลูกสิ่งสิ่งจัดดี
စစ်တပ်ရဲ့တပ်စခန်းတွေလည်းလက်လွတ်ဆုံးရှုံးခဲ့ရတဲ့ခရိုင်လေးဖြစ်ပါတယ်အဲ့ဒီဒေသမှာစစ်ဘေးရှောင်အများဆုံးရှိနေပြီးအခုအခါမှာတော့စစ်ဘေးသာမကရေဘေးတံကိုပါကြုံတွေ့နေရတဲ့ဒေသလည်းဖြစ်ပါတယ်ရှင်အခုဆက်ပြီးတောင်ကိုရီးယားနိုင်ငံကိုကြည့်ရအောင်ပါတောင်ကိုရီးယားနိုင်ငံမှာဒီနေ့တွေကဒီကပူပြင်းလာတာကြောင့်ကင်ဖြီပြုတ်တဲ့မုံညင်းပြူအထွန်းထွန်းသီးသီးသာသာကြောက်ဆင်
တောင်ကိုရီးယားလို့ပြောလိုက်တာနဲ့လူတွေမျက်စိတဲတွဲပြီးမြင်ကြမှာကကတ်ဆတ်ဆတ်ကင်ချီချင်မတ်တွေပဲဖြစ်ပါတယ်တောင်ကိုရီးယားဆိုးမျိုးတော်ရဲ့အရှိတ်ချမ်းကြတဲ့ဂွမ်ဝမ်ကုန်းမြင့်ဒေသဟာကင်ချီလို့ဖို့အခြေခံကုန်ညမ်းဖြစ်တဲ့မုံညင်းမြူအကောင်စားစိုက်ပျိုးထုတ်လုပ်တဲ့ဒေသလို့နာမည်ကြီးတာပါဦးလေးကြီးကင်ချီကဟာအဲ့ဒီဒေသမှာမုံညင်းမြူစိုက်လာတာအနှစ်50ကျော်လာပြီဖြစ်ပါတယ်တောင်ကိုရီးယားရဲ့ဒီနှစ်နွေရာသီကသိပ်ပြီးကူပြင်းလွန်လာကြောင်းမုံညင်းမြူအထွတ်နှုန်းကျလာတာသိသာတယ်လို့မုံညင်းမြူစိုက်ပျိုးတောင်သူများအသင်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ကင်ချီကပ်ကပြောပါတယ
်ဒီကြီးကထပ်ချို့အိုးကိုယူကူနာဟာနန်ဂဆန်
ရာဒီဥဒုဖောက်ပြန်မှုကရှေ့လျှောက်အတော်ဆိုးလာတော့မယ်လို့စိတ်သက်ခံစားမိပါတယ်အဖြစ်အပျက်တွေအများကြီးလဲကြုံလာရပါတယ်အပူချိန်မြင့်များတဲ့အတွက်ကုန်းမြင့်ဂန်ဝန်ဒေတာမှာဆိုလို့ရှိရင်ကင်ချီအတွက်သုံးရတဲ့မုံညင်းဖြူစိုက်ခင်းတွေမှာပိုးကြတာအပူချိန်ကြောင့်မြေကြီးတဲ့ပိုးတွေပေါက်ဖွားမှုများပြီးအပင်တွေပျက်စီးတဲ့အတွက်စိုက်ခင်းရဲ့တဝက်လောက်ပဲရိတ်သိမ်းလို့ရပါတယ်
တောင်ကိုရီးယားမှာတနိုင်ငံလုံးထွက်တဲ့ကင်ချီမုံညင်းဖြူအားလုံးရဲ့90ရာခိုင်နှုန်းကျော်ဟာဂွမ်ဝမ်ကုန်းမြင့်ဒေသကထွက်တာဖြစ်ပြီးနွေရာသီမှာတော့အဲ့ဒီဒေသဟာအေးမြတဲ့ရာသီဥတုရှိခဲ့တာပါတက္ကရ2000ခုနှစ်နောက်ပိုင်းကစလို့နှစ်စဉ်အပူချိန်မြင့်တက်လာတာကြောင့်ရောမူမမှန်တဲ့ရာသီဥတုအခြေအနေတွေကြောင့်ပါဒီဂွမ်ဝမ်ဒေသရဲ့ကင်ချီမုံညင်းအထွန်းနှုန်းကတိတိတော်တော်ကျဆင်းလာတာဖြစ်ပါတယ်တောင်ကိုရီးယားကျေးလက်ဒေသဖွံ့ဖြိုးရေးသုတေသနအဖွဲ့ရဲ့စစ်တမ်းတွေအရနောင်လာမယ့်25နှစ်အတွင်းကင်ချီမုံညင်းစိုက်ခင်းဧရိယာတိတိတပါကျဆင်းသွားမှာဖြစ်ပြီး2090ခုနှစ်လောက်ရောက်ရင်ဂွမ်ဝမ်လိုကုန်းမြင့်ဒေသမှာကင်ချီမုံညင်းစိုက်ပျိုးထွက်ရှိနိုင်တော့မှာမဟုတ်ဘူးလို့ခန့်မှန်းထားပါတယ
်။ 조상 대대로 먹었던 김치 마저
ကျမတို့ဘိုးရှင်ပေါင်ဆက်စားလာခဲ့ကြတဲ့ခုဒေသအတွက်မုံညင်းဖြူနဲ့လှုပ်ထားတဲ့ပြည်တွင်းထုတ်ကင်ချီတွေမထုတ်နိုင်တော့မှာကိုတိတ်ပြီးစိုးရိမ်မိပါတယ်။ရာဒီယိုလိုဖောက်ပြန်မှုတွေဂူတိုင်းဆက်ဖြစ်နေပြီးနှွေမှာအပူချိန်ကဆက်ပြီးမြင့်တက်နေအောင်ပဲဆိုရင်တော့ကျမတို့ပြည်ရင်းမှာကင်ချီတွေထုတ်နိုင်တော့မှာမဟုတ်ပါဘူ
းအရသာရှိတဲ့ကိုမြင့်နေတာကင်ချီမုံညင်းတွေဟာအေးမြတဲ့ရာဒီဥရုမှာရှင်သန်လေးရှိပြီးအထူးသဖြင့်18ဒီဂရီနဲ့21ဒီဂရီစင်တီဂရိတ်ကြားမှာသာစိုက်ပျိုးအောင်မြင်နိုင်တာပါအဲ့ဒီတဲ့ပူပြင်းလာရင်တော့အပင်တွေပျက်စီးသွားတတ်ပါတယ်1993ခုနှစ်နှွေရာဒီတုန်းကကွမ်ဝမ်ကုန်းမြင့်ဒေသရဲ့ပြင်းပြအပူချိန်ဟာ 19.4 ဒီဂရီစင်တီဂရိတ်လောက်သာရှိပြီး ပူလုံးရင်တောင် 22.8 ဒီဂရီ စင်တီဂရိတ် လောက်ထိ ရှိခဲ့ပေမဲ့ အခု 2024 နွေရာသီမှာတော့ အဲ့ဒီဒေသရဲ့အပူချိန်က အနည်းဆုံး 25.4 ဒီဂရီ စင်တီဂရိတ်ကနေ 30 ဒီဂရီ စင်တီဂရိတ် အထိ ရှိလာပါတယ် အခုလိုရာသီဥတုပူပြင်းတဲ့အတန်းကြောင့် ရေပေးသွင်းမှု ကိုသက်စေစတဲ့ စိုက်ပျိုးရေးသွင်းအားစုကုန်ကျစရိတ်တွေ တိုးလာတယ်လို့ တောင်သူတွေကကြီးထွားကြပါတယ် ရာသီဥတုရိုက်ခတ်တဲ့အတန်းကြောင့် ကင်ချီမုံညင်း စိုက်ပျိုးထုတ်လုပ်မှု ကျဆင်းလာမယ်ဆိုရင် တောင်ကိုရီးယားနိုင်ငံရဲ့သင်္ကေတဖြစ်တဲ့ ကင်ချီကျင်ပတ်ထုတ်လုပ်တဲ့ လုပ်ငန်းပါ ထိခိုက်လာမှာကိုပြည်သူတွေအထူးစိုးရိမ်နေကြပါတယ် ရွေးရာသီမှာထွက်တဲ့ ကင်ချီမုံညင်းတွေကို ကြိုတင်တိုးလောင်ထားလို့ရနိုင်ပေမဲ့ ဝယ်ယူရမယ့်ဈေးနှုန်းရောတိုးလောင်ဈေးပါကြီးမြင့်လာနိုင်တာကြောင့် ကင်ချီတွေလည်းဈေးတက်သွားနိုင်တယ်လို့ခန့်မှန်းနေကြပါတယ် တောင်ကိုရီးယားနိုင်ငံဟာသူ့ပြည်တွင်းမှာထုတ်တဲ့ကင်ချီကိုသာမကအိန္ဒိယချင်းတရုတ်နိုင်ငံမှာလုပ်ပြီးကိုရီးယားနိုင်ငံနဲ့တင်သွင်းနေတဲ့ဈေးချိုတဲ့ကင်ချီကျင်ပတ်တွေကိုတောင်ကိုရီးယားရဲ့စားသောက်ဆိုင်အများစုမှာအသုံးပြုနေရပါတယ် အစိုးရစီးရင်နေရပြီးခဲ့တဲ့ဇန်နဝါရီလကနေဇူလိုင်လအထိတောင်ကိုရီးယားနိုင်ငံတွေကိုတင်သွင်းလာတဲ့ကင်ချီပမာဏက American Dollar 69 တန်နီးပါးရှိပြီးမနစ်ကတဲ့စာရင် 900,000 နီးပါးတိုးလာတာဖြစ်ပါတယ် ဒီပမာဏကအရင် 2022 ခုနှစ်တည်းအများဆုံးတင်သွင်းခဲ့ရတဲ့ဆိုတဲ့ ဒေါ်လာ 96 တန်ခွဲပမာဏထက်တောင်ကျော်လွန်နေတာဖြစ်ပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် ရေဒီယို season ကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညဝိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါနေ့စဉ် VOA မြန်မာညချင်း Radio season ကိုည 9:00 နာရီကနေ 10:00 အထိ လိုင်းတိုမီတာ 32 kHz 9383 ညနဲ့ 9383 လိုင်းတိုမီတာ 58 kHz 9885 တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ 190 kHz 1905 တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ season ကိုပြန်နားထောင်မယ်ဆိုရင်တော့ ည 10:00 နာရီကနေ 11:00 အထိအဲ့ဒီမီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ VOA Manakin Radio အစီအစဉ်ပါဝင်မနေ့ညရေဒီယိုထုတ်လွှင့်ချက်တင်တဲ့9:00 ရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခုတော့ပတ်စဉ်အစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ် ကြာပြင်းတဲ့ဒေသခေါ်ကင်းနီပြည်ဒေသအများစုကိုကင်းနီဒေသခံကာကွယ်ရေးဖွဲ့စည်းတွေကထိန်းချုပ်ထားပြီးတဲ့နောက်ရွာတွေမှာမိုင်းရှင်းရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေကြရတယ်လို့ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီရဲ့ IC2
အခုရောက်ရှိနေတာကတော့ကီနီပြည်နယ်မဲဆဲမြို့မှာပါဒီမြို့ကိုကီနီတော်လှန်ရေးတပ်ပေါင်းစုတွေကထိန်းချုပ်ထားပါတယ်ကီနီလူမျိုးစုပေါင်းစုံပြည်သူလူမျိုးရေးတပ်ဦးကလလတအပါဝင်ကီနီအမျိုးသားများကာကွယ်ရေးတပ် KNDF နဲ့KNPP စတဲ့ကီနီအဖွဲ့တွေအားလုံးစုပေါင်းပြီးတော့မဲဆဲမြို့ကိုပြီးခဲ့တဲ့နှစ်ဇွန်လကစတင်အုပ်ချုပ်နိုင်ခဲ့တာဖြစ်ပါတယ် စစ်ကောင်စီကင်းစင်နေတဲ့ကီနီပြည်နယ်ဒေသခြေနေတွေနဲ့ပတ်သက်လို့ကီနီခေါင်းဆောင်တွေနဲ့ VOE ကတွေ့ဆုံမေးမြန်းထားတဲ့နေရာမှာကြီးခဲ့တဲ့သတင်းဘက်ကတော့ KNDF ဥက္ကဋ္ဌလည်းဖြစ် IEC ကီနီဂျာကာလာအုပ်ချုပ်ရေးကောင်စီရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ခွန်ပီဒူးနဲ့မဲဆဲမြို့မြို့တော်ခမ်းမရှိတွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုထုတ်လွှင့်ခဲ့ပါတယ်အခုတော့ဒုတိယပိုင်းကိုဆက်လက်မထုတ်လွှင့်ခင်မှာစစ်ကောင်စီကင်းစင်တဲ့မဲဆဲမြို့အခြေအနေနဲ့ပတ်သက်လို့ခွန်ပီဒူးပြောပြတာကိုနားဆင်ကြည့်ရအောင်ပါ
လည်းကြီးကြလို့ချွတ်တာရည်ပြည့်နေတော့ဖြစ်တယ်။ဟုတ်ကဲ့လည်းလည်းကြီးကြထားတယ်။ဟုတ်ကဲ့ကြီးကြနေတယ်တော့အခုဒီသက်ရှင်ပြန်မလုပ်နိုင်တဲ့သူကဘာလဲ လည်းနဲ့အစပိုင်းစားလေးချုပ်ကြံခဲ့မှာဆိုလို့ဆိုတော့တရှိနေတော့မလုပ်ဖြစ်ကြသေးဘူး။ဒါပေမဲ့ကျွန်တော်ထဏဆိုင်ရာရုံးတွေကတော့အများစုလုပ်ပြီးပြီ
။အဲ့တော့တစ်ချိန်တစ်ဖက်မှာကျတော့အခုတို့ဒီစစ်ကောင်စီတပ်တွေထွက်တဲ့အချိန်မှာတို့မိုင်းနေထားခဲ့တယ်လို့မြေမြုံမိုင်းနေရှိနေတယ်လို့ဆိုရဲအဲ့ဒီစိုးရိမ်ချက်တရားရောဘယ်လိုရှိလဲ
။ဒီ message ထဲမှာတော့မရှိဘူး။ဘာလို့ဆိုတော့ message မှာတို့ဒီအများကြီးမရှိခက်လိုက်ဘူးပေါ့နော်။တတ်မဆွဲခက်လိုက်တဲ့တွေ့ဒီအာဘယ်လိုမလဲ။မိုင်းတွေအရင်ချထားတဲ့ဟာမျိုးမရှိဘူး။ဒါပေမဲ့သူတို့တတ်ဆွဲခဲ့တဲ့ဒီပန်သိန်းကြီးရွာတို့မျိုးကျတော့တရွာလုံးကမိုင်း400-500လောက်ရှိတယ်လို့ယူဆရတယ်ဆိုတော့အဲ့ဒီမိုင်းတွေအကြောင်းမလို့အခုဒီရွာသားတွေမပြန်နိုင်သေးဘူး။ရွာသားတွေ4-5ယောက်ကလည်းမိုင်းနေမိတယ်။ဟု
တ်ကဲ့
။ဆိုတော့အဲ့ဒါမျိုးတွေဖြစ်တယ်။အာနေဆာကတော့တိန်းတဲ့ချိန်မှာဒီတည့်ရနေ့ရက်လည်းတော့ပဲကြာတယ်။တည့်ရနေ့တွင်ကျတော့ပြီးတိန်းနိုင်ခဲ့တဲ့အတွက်ပေါ့နော်ကျွန်တော်တို့ဟိုဘယ်လိုကမဲဟိုပလာမင်းမြန်ဆန်လေးနဲ့ပေါ့နော်မော်ထုတ်နိုင်တဲ့အတွက်ဒီမိုင်းတွေကတော့လောက်အန်ဒီရမရှိဘူးပြဟုတ
်ဟုတ်ကဲ့ဒါပေမဲ့အဲ့တော့ဒီကဲလို့စစ်ဆောင်တွေကသူတို့နေရပြန်မယ်ဆိုလို့ရှိရင်ဒီမိုင်းမြေမြုံမိုင်းအခြေအနေကဘယ်လိုဖြစ်လာနိုင်မလဲရှင
်အာမြေမြုံမိုင်းကတော့ဒီ identify လောက်ထားတာကနေရာပေါင်း100ကျော်ရှိတယ်ပေါ့နော်စစ်ကောင်စီတပ်ဆွဲခဲ့တဲ့စစ်ကောင်စီဖျက်ဆီးခဲ့တဲ့နေရာတွေကတော့ကျွန်တော်တို့ဒီမြေမြုံမိုင်းရှိတယ်ဆိုတဲ့ဟာလေးကိုကျွန်တော်တို့ဟိုပြထားတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီဝက်ချားနေရာရောက်ခဲ့တော့အဲ့ဒါတွေတွေ့လိမ့်မယ်ပေါ့နော်လမ်းဘေးဒီမှာ sample လုထားတယ်။နောက်အဲ့ဒီနေရာမှာလည်းတချို့နေရာတွေကိုကျွန်တော်တို့ထိန်းချုပ်ထားတဲ့အတွက်ဒီ machine လေးကိုဆက်လုပ်နေတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့မှာ mine shaft set တွေမရှိတဲ့အတွက်အခက်အခဲကြီးကြီးကျယ်ဖြစ်နေတယ်။ဒီ mine ကလည်း plastic mine ဖြစ်တဲ့အတွက်ပေါ့နော်ဒီအထူးဒီ set တွေနဲ့ပဲရှာရတာပေါ့နော်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့မရှိတဲ့အတွက်ပေါ့နော်ဒီ back four တွေနဲ့ခုနပြောတဲ့ဖြည့်လို့ရတယ်ပေါ့နော် mine ကွဲလို့ရအောင်ပေါ့နော်လောက်နိုင်တဲ့တခြားဟာတွေကိုလုပ်ပြီးမှပဲရွာသားတွေကိုပေါ့နော်ပြန်နေဖို့ပြုဖို့ပေါ့နော် site view ရေးဒီပြန်လုပ်နိုင်ဖို့တွေကိုပြခွင့်ပြုထားတဲ့ဟာတွေက450ရွာလောက်ရှိပြီ။ဒါပေမဲ့ခုနပြောတဲ့ရာချီရှိတဲ့အတွက်ပေါ့နော်ကဟို100နေပါလောက်ကဆက်ပြီးမှ mine ပေါ်ရောက်မယ့်နေရာတွေရှိပါလိမ့်ပြဆို
စင်နေတဲ့ရေကောက်ပွဲကအခုဆိုရင်ပေါ့နော်တို့ကတို့ဒီကျင်းပနိုင်တဲ့မြို့နယ်တွေပြည်နယ်တွေမှာတို့တိုင်းတွေမှာကျင်းပမယ်ဆိုတဲ့အနေထားမှာကီနီပြည်နယ်မှာရောရေကောက်ပွဲကျင်းပနိုင်မဲ့အခြေအနေရှိလားရှင
်ဟုတ်ဒီစစ်ကောင်စီပြောနေတဲ့တကောင်စီကောက်မယ်ရေကောက်ပွဲလုပ်ပေးမယ်ဆိုတဲ့အရာတွေကိုပြောတာရှိတယ်အာနံပါတ်1ကတော့ကီနီပြည်မှာကတော့ဒီအရာတွေဖြစ်ဖို့ဟိုမရှိဘူးဘာဖြစ်လဲဆိုတော့နေရာတိုင်းမှာကျွန်တော်တပ်ဖွဲ့တွေရှိပြီးမှဟိုစစ်ကောင်စီတပ်တွေကသူ့ရဲ့တပ်ရင်းနေမှာပေါ့နော်ဒါပုံနေရတယ်နောက်ဒီဟာခုခံစစ်တွေပေါ့နော်ခံစစ်တွေလုံနေရတဲ့နေရာမျိုးဖြစ်တဲ့အတွက်စစ်ကောင်စီဘက်ကခုနပြောတဲ့ရွေးကောက်ပွဲလုပ်ဖို့နေနေတာပေါ့နော်အပြင်တော့မထွက်လို့ထွက်လို့မရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ဒီရွေးကောက်ပွဲတွေကိုလုပ်ဖို့ကတော့မဖြစ်နိုင်ဘူးပေါ့နော်ဒါတစ်ချက်နံပါတ်2တစ်ချက်ကတော့ဒီနေ့တော်လန်ရေးတနိုင်ငံလုံးတော်လန်ရေးကနေရာတိုင်းမှာရှိနေတယ်ပေါ့နော်ခေရွေးတာရန်ကုန်မှာဖြစ်ဖြစ်မန္တလေးမှာပဲဖြစ်ပေါ့နော်လူထုလှုပ်ရှားမှုတွေပြုလုပ်ခွင့်ရမယ်ပေါ့နော်နောက်ဒီဆန္ဒမဲတွေကိုမှန်တကယ်လုပ်ကြမယ်ဆိုတော့ခုနစစ်ကောင်စီရဲ့ဒီရွေးကောက်ပွဲတွေကိုနေရာတိုင်းမှာတပိမောက်ကြလိမ့်မယ်နေရာတိုင်းမှာကန့်ကွက်ကြလိမ့်မယ်ပေါ့နော်ဆိုတော့ဒီဟာကအောင်မြင်မှုဟိုမရှိတဲ့နိုင်ငံရေးအဆိုပြုချက်တွေဖြစ်နေတယ်ပေါ့နော်အဲ့တော့စစ်ကောင်စီပြောနေတဲ့ဒီအရာတွေအားလုံးကိုကျွန်တော်တို့ကဟိုဘယ်လိုခေါ်မလဲဒီသူတည်းမချက်မပြုတ်လို့ဘူးဖြစ်လည်းမဖြစ်နိုင်ဘူးလို့လည်းပြောချင်တယ်နိုင်ငံတကာတွေကရောဒီဟာပြည်သူပြည်ပကဒီတန်ပိုင်းတွေရောပေါ့နော်ဒီစစ်ကောင်စီပြောနေတဲ့ရွေးကောက်ပွဲကတော့ဖြစ်လာနိုင်ဖို့မရှိဘူးဆိုတာလည်းအလုံးရိပ်မိပြည်သားဖြစ်ပါလိမ့်မယ်လို့ပဲပြန်ပြီးမှတုတ်ပြန်ပြောလို့ရပါတယ်ဗျဟုတ
်ဒါဆိုရင်ဒီကင်းနီပြည်နယ်အနေနဲ့ ਆ ပေါ့နော်ဒီမြန်မာနိုင်ငံရဲ့အပြောင်းလဲပေါ့အခုစစ်ကောင်စီအပြောင်းလဲအနေနဲ့မြန်မာနိုင်ငံရဲ့အပြောင်းလဲကိုဘယ်လိုလမ်းကြောင်းနဲ့ဖြစ်လာလိမ့်မယ်လို့ချမှတ်ထားလဲမျှော်လင့်ထားလဲရှင
်ကျွန်တော်တို့ဂရီနီပြည်ကနေပြီးမှပေါ့နော်ဒီနိုင်ငံရဲ့ဟိုစံပြဖြစ်အောင်ကျွန်တော်တို့စူးစမ်းနေတဲ့အရာတွေရှိတယ်ဒါပေမဲ့အဲ့အရာတွေမပြောခင်မှာကျွန်တော်တို့ရဲ့ဒီအခက်အခဲလေးကိုလည်းဟိုအမှန်တိုင်းပေါ့နော်ဟိုသုံးသပ်နိုင်ဖို့လိုတယ်ပေါ့နော်ဆိုတော့နံပါတ်3ကတော့ဒီဒါစီးရီးမှာကျွန်တော်တို့အပိတမလုပ်နိုင်သေးတဲ့အရာတွေအများကြီးရှိတယ်။နောက်ကျွန်တော်တို့ညဉ့်ညူရည်တွေတိဆောက်ဆရာလေးတွေအများကြီးရှိတယ်။ဒါပေမဲ့ဒီဟာကပေါ့နော်တဖြည်းဖြည်းနဲ့တိုးတက်ပြောင်းလဲနေတယ်လို့ယုံကြည်တယ်ပေါ့နော်။ဒီလိုလုပ်တဲ့ချိန်မျိုးမှာဒီကျွန်တော်တို့အရေးကြီးတဲ့သင်္ကန်းစာတွေကတော့စီလုံးညီညွတ်ခြင်းအဖြစ်ပြည်내ကိုပေါ့နော်အခုလိုမျိုးထိန်းချုပ်နိုင်တယ်လို့အုပ်ချုပ်ရေးတွေနောက်ဒီဟာလူထုကြားမှာပေါ့နော်ဒီတောက်ခံနိုင်ဖို့အတွက်ပေါ့နော်လူမှုစီးပွားရေးတွေပြန်လည်တည်ဆောက်နိုင်တယ်ဆိုတာကိုပြသတဲ့အတွက်ပေါ့နော်ဒါကျွန်တော်တို့ဟို share လို့တဲ့ဟိုအရာဖြစ်ပါတယ်ပေါ့နော် ပြီးရင်တော့ကျွန်တော်တို့ကဒီဒီမိုကရေစီအခြေခံမူနဲ့ပေါ့နော်ဒီအုပ်ချုပ်ရေးတွေဒီဟိုဘာလဲအစိုးရကြားမှာပေါ့နော်ဖွဲ့စည်းတိစောက်မှုတွေကလူတိုင်းဝိုင်းကပိုလက်ခံပြီးမှပေါ့နော်လူတိုင်းဝိုင်းမှာလည်းဟိုအားကောင်းတဲ့ပေါ့နော်ထောက်ခံနေတဲ့အခြေအနေမျိုးရှိတယ်လို့နိုင်ငံတကာဖက်ကရောဒီသူတူအန်ယူဂျီနဲ့ချိန်ဆက်တဲ့ပိုင်းမှာရောပေါ့နော်ဒါမှန်ကန်တဲ့ဒီနိုင်ငံရေးတိစောက်မှုလမ်းကြောင်းလို့ပေါ့နော်ဖြစ်ပေါ်နေတယ်ဆိုတော့ဒီနှစ်ချက်ကကျွန်တော်တို့တွေ့ကတင်ကားစာဖြစ်တယ်လို့ကျွန်တော်တို့ကလည်းတနိုင်ငံလုံးမှာရှိနေတဲ့အင်အားစုတွေကိုလည်းအဲ့လိုပဲပေါ့နော်အာဖြစ်စေချင်တယ်ကျွန်တော်တို့တိုင်းပြည်မှာရှိနေတဲ့အင်အားစုတွေအားလုံးကညီညွတ်မှုတွေကိုကျွန်တော်ဆက်ပြီးမှတောက်ခံကြရင်တော့ဒါတိုင်းပြည်ရဲ့အခြေအနေကအောင်မြင်မယ်ဒီတော်လိုင်းရေးကတေချာပေါအောင်မြင်လိမ့်မယ်ဖြစ်တယ်လို့ခုနပြောတဲ့ဒီမိုကရေစီအခြေခံမှုတွေအာနောက်ဒီအုပ်ချုပ်ရေးရန်တရားတွေကိုပေါ့နော်ကျွန်တော်တို့ကမြတ်မြတ်တတ်တတ်လေးနဲ့တည်ဆောက်မယ်ဆိုရင်တော့ဒါအချိန်မီးပေါ့နော်ပြန်ပြီးမှနယ်လန်ထူနိုင်မယ်ပြီးတော့ဒီနိုင်ငံရေးအပြောင်းလဲကိုလည်းကျွန်တော်တည်တည်ငြိမ်နဲ့ဖျက်ချော်နိုင်လိမ့်မယ်ပေါ့နော်အများဆိုရင်နေတဲ့ဝေဖန်နေတဲ့အရာကတော့ဒီတိုင်းပြည်ကတရားသဘောစီတိုက်နေကြတယ်ပြီးတော့တိုင်းပြည်ပြိုကွဲမှာပဲနော်ဒီအစိုးရပုံစံတွေလည်းအမျိုးမျိုးဖြစ်လာလိမ့်မယ်လို့ပြောနေတဲ့ဟာတွေကတော့လောလောဆယ်ဟိုကျွန်တော်တို့ဒီတိကျတဲ့အဖြေမပေးနိုင်တဲ့အခြေအနေမှာတော့ဒီမိခွန်ကတော့အများကြီးဘောနော်ဆက်ရှိနေတယ်ဒါပေမဲ့နည်းနည်းလေးလှုပ်လှောက်ခွင့်ရမယ်နည်းနည်းလေးပေါ့နော်ကျွန်တော်တို့ဒီဟာဆက်ပြီးတော့ညှိနှိုင်းကြရင်တော့ခုနပြောတဲ့တိုင်းပြည်ကပေါ့နော်ဒီမတူကွဲပြားတဲ့အစိုးရပုံစံလေးအချို့နေရာတွေမှာရှိနိုင်ပေမဲ့တိုင်းပြည်ကိုတော့ကျွန်တော်တည်ငြိမ်ရှိမယ်အဓိကကစီလုံးညီညွတ်နဲ့ပေါ့နော်ဒါတွားနိုင်ပြီးမှဒီပြည်တော်စုတစ်ခုလုံးအတွက်ပေါ့နော်ဒါခိုင်မာတဲ့အုပ်ချုပ်ရေးပုံစံတစ်ခုကတော့တေချာပေါက်ပေါ်လိုက်မယ်ပေါ့နော်အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ Green ပြည်မှာရှိနေတဲ့အုပ်ချုပ်ရေးရန်တရားတွေကအဲ့ဒါကိုတက်တည်ပြနိုင်ဖို့အတွက်ကိုကျွန်တော်ဆက်ပြီးမှစ조사ကြအောင်မှာဖြစ်ပါတယ်ဗျာဟုတ
်အခုလို့ဒါကွန်ပီယူတို့ဒီ KNP နဲ့ဘက်ကပေါ့နော်ဒီ IEC အနေနဲ့ကလည်းဒီလို plan နေရှိပြင်မဲ့စစ်ကောင်စီကအခုသူတို့ကျဲအခုရက်တီလှုပ်ရှားနေတဲ့ဘိုင်းကတော့သူတို့ဆက်ပြီးဖိနှိပ်သွားမယ်။ဒါပေမဲ့ဒီအတူတဖြင့်အာလုံတိုင်းသားလက်နက်ကိုင်ဖွဲ့တွေရောနောက် NUG ရောသူတို့အကြမ်းဖက်ဖြစ်လဲတုံးထားတဲ့ခါကျသူတို့အဲ့လိုဆက်ပြီးသွားနေလို့ရှိရင်အပြောင်းလဲကိုကဘယ်လိုပုံစံမျိုးဖြစ်လာမလဲဆိုတဲ့အပိုင်းကြတော့ဘယ်လိုမြင်ထားလဲရှင
်။ဟုတ်ကျွန်တော်တို့ဒီလိုပေါ့တိုင်းပြည်ကပြည်တွင်းစစ်ဖြစ်နေတယ်ပြည်တွင်းစစ်ဖြစ်တဲ့ချိန်မျိုးမှာတော့လူတိုင်းကပေါ့နော်နေရာတိုင်းမှာတော့ကျွန်တော်တို့ဟိုဘာလဲရှင်းရှင်းလင်းလင်းမရှိဘူးပေါ့နော်တိုးတော့ဘာဖြစ်မလဲဆိုတော့ဒီလက်ရှိမင်းအောင်လှိုင်နဲ့သူ့ရဲ့ကောင်စီပေါ့နော်ဒါပြိုကျသွားတဲ့အချိန်မျိုးရဲ့နောက်ဒီအုပ်ချုပ်ရေးတစ်ခုလုံးကပေါ့နော်အစားထိုးနိုင်တဲ့အချိန်ကတော့ဒါအပြောင်းလဲဖြစ်ပြီပေါ့နော်အဲ့တော့ခုနပြောတဲ့ဒီမင်းအောင်လှိုင်အစိုးပြုတ်နေတဲ့ရေကောက်ပွဲတွေပဲဖြစ်ပေါ့နော်အခုဖိနှိပ်နေတဲ့ရန်တရားတွေကပေါ့နော်နှိချင်းညချင်းပြုတ်လဲနိုင်တယ်ဒီလိုပြုတ်လဲတဲ့ဟာကတော့ဘယ်ရက်ပြုတ်လဲမယ်ဘယ်ပုံစံနဲ့ပြုတ်လဲမယ်ဆိုတော့ကျွန်တော်တို့မပြောတော့ဘူးဒါပေမဲ့ CPR လို့တယ်နောက်ကျွန်တော်တို့ခုနပြောတဲ့နိုင်ငံရေးရပေါ့နော်ဒီကျွန်တော်တို့ရက်တည်နေဖို့လို့တယ်ပြီးတော့ဒါခုနဟိုနိုင်ငံတကာရဲ့ဖိအားတွေကပေါ့နော်ပေါင်းစပ်လိုက်ရင်တော့ဒီရန်တရားကအချိန်မီပြိုကျသွားနိုင်တယ်ပြိုကျသွားတဲ့အချိန်မျိုးမှာခုနပြောတဲ့ဒီဖိနှိပ်မှုတွေကဒါပျောက်သွားမှာပဲပေါ့နော်ပြီးတော့နိုင်ငံရေးအပြောင်းလဲတွေကဖြစ်လာလိမ့်မယ်လက်ရှိဖိနှိပ်ထားတဲ့အင်အားတွေကပေါ့နော်ကြောက်ဆရာကောင်းပေမဲ့ပေါ့နော်တကယ်တမ်းကတော့စစ်ကောင်စီကလက်နဲ့ပြပြီးမှအုပ်ချုပ်နေတဲ့ဟာကအရန်ကိုဟိုဘယ်လိုခေါမလဲဒီအာနေနေပြီးမှပေါ့နော်ဒီမခိုင်မာတဲ့အရာကိုလက်နဲ့နဲ့အာကုံအာတုံးပြီးမှပေါ့နော်ဖိနှိပ်နေတဲ့အရာကတေချာပေါက်ဒီဟာပြိုလဲသိလိမ့်မယ်ပေါ့နော်ဆိုတော့ဒီ၆ဆရာကောင်းပေမဲ့အရန်ဖရက်ချာဖြစ်နေတဲ့စစ်ကောင်စီရဲ့ရန်တရားကပေါ့နော်နှိချင်းညချင်းပြိုလဲနိုင်တယ်ဆိုတာကိုလည်းတေချာပေါက်ဖြစ်လာလိမ့်မယ်လို့ယုံကြည်ပါတယ်ဗျအ
ဲ့တော့ဟိုကီနီပြည်ဒီဂျာကာလာအုပ်ချုပ်ရေးကောင်စီပေါ့ IEC နေနဲ့နိုင်ငံတကာနဲ့ဆက်ဆံရေးအပိုင်းပေါ့လေဒီအိန္ဒိချင်းထိုင်းနိုင်ငံနဲ့ဆက်ဆံရေးမျိုးပေါ့ဘယ်လိုရှိပါလိမ့်ရှင်
ဟုတ်ကျွန်တော်တို့ကရောဒီတန်တမန်တိုင်းဝိုင်းတွေရောတွေ့ဖြစ်ကြတယ်သို့တော့အမေရိကန်အစိုးရနဲ့ဖြစ်ဖြစ်ပေါ့နော်ဒါတည်းရဲ့ဆက်ဆက်စကားပြောတဲ့ဟာကတော့နည်းပါတယ်ဒါပေမဲ့တခြားတာကတော့ဟိုတရုတ်သက်ဆိုင်ရောကျွန်တော်တို့ကထိုင်းအင်းနီချင်းနိုင်ငံဖြစ်တဲ့အတွက်ပေါ့နော်ထိုင်းနဲ့စပိုင်းကဒီတောင်ရှိသူတွေထိုင်းဘက်ကပေါ့နော်တောင်ရှိသူတွေနဲ့တွေ့ဖြစ်ပြောဖြစ်တာတွေကတော့များတယ်ပေါ့နော်ကျွန်တော်တို့ရဲ့နေဆက်ထိန်းချုပ်မှုပေါ်မှာမူတည်ပြီးမှဘယ်လိုဖြစ်ပေါ့နော်ဒါထိုင်းနိုင်ငံနဲ့ဆိုကျွန်တော်တို့ဒီထိုင်းနေစာတပ်ဖွဲ့တွေနဲ့ပေါ့နော်တချို့တရားတွေ့ဆုံညှိနှိုင်းမှုတွေပေါ့နော်ဒါလုပ်နေရတယ်အထူးသဖြင့်ဒီနေစာကဖျက်ကျော်လာပြီးမှပေါ့နော်လူမှုအကူအညီတွေဒီ NGO တွေဝင်နိုင်ဖို့အတွက်ပေါ့နော်ဒါအကူအညီပေးဖို့ခွင့်ပြုပေးဖို့ညှိနှိုင်းဆောင်ရွက်နေတဲ့ဟာတွေရှိတယ်အဲ့တော့အိနီချင်းနိုင်ငံတွေနဲ့ဆက်ဆံမှုကတော့ IEC ရဲ့ဒီအခမ်းအနားလည်းဖြစ်တယ်နောက်ဒီဟာကိုပုံမှန်တာဝန်ယူဖြစ်တယ်နိုင်ငံတကာဆက်ဆံရေးကတော့ကျွန်တော်တို့ဟိုအများကြီးပေါ့နော်ဒီတွဲဆောင်ဖလဲတာကလွဲလို့ပေါ့နော်ဒီလိုခိုင်မာတဲ့သဘောထားတွေသဘောဆုံးဖြတ်ချက်တွေညှိနှိုင်းဆောင်ရွက်မှုတွေကတော့မလုပ်ဖြစ်ပါဘူးဗျာဟုတ်
အဲ့တော့အခုဆိုရင်ဒီနယ်နိမိတ်ချင်းတိဆက်နေတဲ့အိန္ဒိချင်းထိုင်းနိုင်ငံမှာကသူကနိုင်ငံရေးရအပြောင်းလဲတွေဖြစ်နေတဲ့ဝင်ကြီးချုပ်ဆိုရင်လည်းအခုဆိုရင်နောက်တယောက်ပြောင်းလဲသွားပြီပေါ့လေ။ဒါတို့ ဒီအပြောင်းလဲဖြစ်နေတယ်သူတို့နိုင်ငံရေးအခြေအနေရောဒီကင်နီပြည်အခုလိုပေါ့နော်ဥက္ကဋ္ဌတို့ခွန်ပြည်သူတို့ ਨੇ ဒီအဲ့လိုမျိုးဆက်ဆံရေးမှာထိရောက်မှုတွေရှိသလားဒါမှမဟုတ်အဓိကထိုင်းစစ်တပ်နဲ့ပဲဆက်ဆံရတာလားဘယ်လိုအခြေအနေရှိပါလဲရှင်
ဟုတ်ကျွန်တော်တို့ဒီလက်ရှိခြေနေကအဲ့ဒီအပေါ်မှာအခက်အခဲအများရှိတယ်ထိုင်းနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲမြန်တယ်လို့သူတို့ရဲ့မူဝါဒဟောင်းကတော့အရင်တော့ကြီးသူကြီးပေါ့နော်ဒီစစ်ကောင်စီတမလို့လည်းဒီတက်လာတဲ့အရင်ဆိုရနဲ့သူတို့ဆက်ဆံရတယ်နောက်စတကလည်းအရင်စစ်ကောင်စီတရီနဲ့ဆက်ဆံရတဲ့ဟာမျိုးပေါ့အခုစစ်ကောင်စီတရီမရှိတဲ့ခြေမျိုးမှာထိုင်းအစိုးရဘက်ကဒီတော်လိုင်းရအစုတမလို့လည်းတက်လာတဲ့ဒီIEC လိုမျိုးပေါ့နော်ဂရင်းပြည်ကြားကလည်းအချုပ်ကောင်စီလိုမျိုးကိုဆက်ဆံဖို့အတွက်တုံဆုပ်နေတယ်ပေါ့နော်တုံဆုပ်နေတယ်ဆိုတော့ဒီမူဝါဒခက်ခဲမှာမရှိသေးတဲ့ပုံမှာသူတို့ကချင်းချင်းချင်းနဲ့စကားပြောရတဲ့အခြေအနေမျိုးဖြစ်တယ်ပေါ့နော်ဒီကြားထဲမှာကထိုင်းဝန်ကြီးချုပ်တွေကလည်းအပြောင်းလဲအရင်မြန်လာပြီးမှပေါ့နော်ပါတီနိုင်ငံရေးတွေကလည်းအပြောင်းလဲတွေရှိနေတဲ့ပုံမှာခုနပြောတဲ့တည်ငြိမ်နဲ့မူဝါဒတစ်ခုနဲ့ပေါ့နော်ကျွန်တော်တို့ကိုစကားပြောဖို့အတွက်ဒီနေဆာရေးရာကိစ္စပဲဖြစ်ပေါ့နော်ဒီပြည်နယ်ချင်းဆက်ဟိုလုပ်ငန်းဆောင်ရွက်တာပဲဖြစ်ပေါ့နော်အဲ့ဒါတွေအားလုံးကနောက်နေနေတဲ့အခြေအနေမျိုးရှိတယ်ကျွန်တော်တို့ကတော့ထိုင်းနိုင်ငံတည်တည်ငြိမ်နဲ့ခုနပြောတဲ့ဒီတိကျတဲ့မူဝါဒတွေနဲ့ပေါ့နော်ဒီနေဆာတွေကိုပေါ့နော်ကူညီဖြည့်ရှင်းတဲ့အကူအညီတွေအများဆုံးပေါ့နော်လှုပ်ဆစ်ခြင်းနဲ့လက်ရှိထိုင်းနိုင်ငံဘက်ကတော့ဒီနေဆာဖြတ်ကျော်တဲ့အကူအညီတွေစပေးဖို့ပေါ့နော်ဒါစူးစမ်းနေတဲ့စီမံကိန်းတွေရှိလာတဲ့ပုံမှာလည်းကျွန်တော်တို့ဘက်ကတော့အကျိုးဆိုးတယ်ပူပေါင်းဆောင်ရွက်နေပါတယ်ဗျာဟုတ
်ကျေးဇူးတင်ပါတယ်ရှင်အခုလိုအချိန်ကြီးဖြည့်ကြပေးတာကျေးဇူးတင်ပါတယ်
โอเคบาร์บีโอเนี่ยคือမျိုးဟိုဂရင်းဒီမှာပေါ့နော်အင်တာဗျူးခွင့်ရတဲ့အတွက်လည်းကျေးဇူးများတင်ပါတယ်ဗျာဝမ်းသာပါတယ်ဗျာ
မိုင်းဂျန်နိုင်ရဲ့အစီအစဉ်မှာအခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါရာဂီပုံတိုင်းကြောင့်နေပြည်တော်ပါဝင်မန္တလေးတိုင်းရှမ်းပြည်နယ်ပြင်းဒီဒေသပဲခူးတိုင်းကင်းနီပြည်နယ်တွေမှာရုတ်တရက်ရေကြီးရေရှမ်းမြေပြိုလာတွေဖြစ်ခဲ့ပါတယ်အခုလိုရေဘေးဒုက္ခစစ်ကောင်စီနဲ့ခုခံတော်လှန်ရေးအင်အားစုတွေကြားတိုက်ပွဲပြင်းထန်နေမှုအပြည့်အစုံအဆုံးရှုံးများသလိုကယ်ဆယ်ရေးလုပ်ငန်းတွေလည်းအခက်အခဲဖြစ်ရပါတယ်ဒီအကြောင်းတွေကိုစောင့်ပါရှင်ပြည်တွင်းနိုင်ငံတင်ပြထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန်တာကနေယာဂီမုံတိုင်းတိုက်ပွဲတွေကြားကရေဘေးသင့်ပြည်သူများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။မြန်မာပြည်သူလူထုဟာတပူပေါ်နှစ်ပူဆင့်ဆိုသလိုပါပဲ။2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းစစ်ပဋိပက္ခတွေပြင်းထန်နေခြင်း၊စီးပွားရေးအကျပ်တဲစိုက်နေခြင်း၊ပညာရေးကျန်းမာရေးစတဲ့လူမှုဒုက္ခတွေခါးစည်းခံနေရခြင်းမှာယာဂီတိုင်ဖို့မှုနိုင်ကြောင်ဖြစ်ပေါ်လာတဲ့ရေဘေးဒုက္ခကိုပါဆိုးရွားစွာခံစားနေကြရပါတယ်။လူအသေးပြောက်များပြီးအိုးအိမ်လေယာမီကျွဲနွားနဲ့အိမ်မွေးတိရစ္ဆာန်တွေအပါအဝင်ပျက်စီးဆုံးခြင်းမှုပမာဏကကြီးမားတာမူလက်တလောစားဝတ်နေရေးအတွက်အကူအညီတွေအရေးပေါ်လိုအပ်နေသလိုပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်လည်းလိုအပ်ချက်တွေကအများအပြားရှိနေမှာပါဆိုရင်စရာကောင်းတာကပြည်တွင်းစစ်ပြည်ပခရဲ့အကျိုးဆက်နဲ့နိုင်ငံရေးအကန့်အသတ်တွေကြောင့်အမှန်တကယ်ဒုက္ခရောက်နေသူတွေထံအမှန်တကယ်လိုအပ်နေသူတွေထံအကူအညီတွေအချိန်မီမရောက်နိုင်မှာပဲဖြစ်ပါတယ်တောင်တရုတ်ပင်လယ်ထဲမှာဖြစ်ပေါ်ခဲ့တဲ့ယာဂီတိုင်ဖုန်မုန်တိုင်းဟာစက်တင်ဘာလ8ရက်နေ့မှာစတင်ခဲ့ကတနာီ149မီတာနှုန်းနဲ့တိုက်ခတ်ခဲ့တာဖြစ်ပြီးဖိလစ်ပိုင်နိုင်ငံလူဇွန်ကျွန်းဟောင်ကောင်မကာအိုတရုတ်နိုင်ငံတောင်ပိုင်းဒေသဗီယက်နမ်နိုင်ငံမြောက်ပိုင်းလာအိုထိုင်းနဲ့မြန်မာနိုင်ငံမန္တလေးတိုင်းနဲ့ရှမ်းပြည်နယ်အပါအဝင်အရှေ့ဘက်ပိုင်းဒေသတွေကိုဝင်ရောက်တိုက်ခတ်ခဲ့တာပါယာဂီမုန်တိုင်းတိုက်ခတ်ခဲ့ရာဒေသတွေမှာလူပေါင်း600ကျော်သေဆုံးခဲ့ပြီးလူပေါင်း 21,000 ကျော်ထိခိုက်ဒဏ်ရာရရှိခဲ့က142ယောက်ပျောက်ဆုံးနေတယ်။ယာဂီမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုဟာအမေရိကန်ဒေါ်လာ14ဘီလီယံတိရှိတယ်လို့သိရပါတယ်။မြန်မာနိုင်ငံတွင်းမှာတော့ရေကြီးရေရှမ်းဖြစ်ခဲ့တဲ့မြို့နယ်56မြို့နယ်မှာရေဘေးကြောင့်သေဆုံးသူ226ဦး၊ပျောက်ဆုံးနေသူ89ဦး၊စာတင်ကျောင်း1040ကျောင်း၊ဘာသာရေးအဆောက်အုံ386လုံးလူနေအိမ်ကြီးပေါင်း2116အိမ်ကျွဲနွားအပါဝင်တရိတ်ဆန်ပေါင်းစုံ 38,344 ကောင်နဲ့စပားနဲ့သီးနှံမျိုးစုံစိုက်ရိတ်က 634,381 အိမ်ကရေနှင်းမြုပ်ပျက်စီးခဲ့တယ်လို့စက်တင်ဘာ16ရက်နေ့အထိကြောက်ယူရရှိတဲ့စစ်ကောင်စီစည်းရင်းများအရသိရပါဗျ။ခေတ်သစ်မီဒီယာကတော့တေဆုံးသူနဲ့ပျောက်ဆုံးသူအရေအတွက်ဟာတထောင်ထက်မှရှိနိုင်တယ်လို့စက်တင်ဘာလ18ရက်နေ့သတင်းတပုတ်မှာရေးသားထားတာတွေ့ရပါဗျ။ စက်တင်ဘာ14ရက်နေ့ BBC မြန်မာပိုင်းသတင်းမှာလဲရှမ်းပြည်နယ်တောင်ပိုင်းကကလောမြို့မှာရေကြီးမြေပြိုလာကြောင်းတေဆုံးသူရုံလုံး100ကျော်တွေ့ရှိခဲ့ပြီးလူ200ကျော်ပျောက်ဆုံးနေတယ်လို့ဖော်ပြထားတာတွေ့ရပါတယ်။ယာဂီမုံတန်းကြောင့်ရေဘေးဒုက္ခကြုံတွေ့ခဲ့ရသူတွေကိုလူမှုရေးပရာဟိတအသင်းတွေမိသားတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေဟာအားတက်သရတက်တက်ကြွကြဂူကြီးကယ်ဆယ်ပေးနေကြတာတွေ့ရပေမဲ့လို့စစ်ကောင်စီလက်အောက်ခံအုပ်ချုပ်ရေးအဖွဲ့အစည်းတွေနဲ့ကြီးရည်လီတက်မလို့သားတွေကတော့အင်းနဲ့အားနဲ့ထိရောက်တဲ့အကူအညီပေးလုပ်ငန်းတွေလုပ်နေတာကိုတိတ်မမြင်တွေ့ရပါဘူးစစ်ကောင်စီဟာရေဘေးတင်ပြည်သူတွေကိုထိထိရောက်ရောက်မကူညီတဲ့အပြင်တချို့နေရာဒေသတွေမှာကူညီကယ်ဆယ်ရေးလုပ်နေသူတွေကိုတားမြစ်တာကန့်သတ်တာတွေလုပ်နေတဲ့အကြောင်းမီဒီယာတွေနဲ့ဆိုရှယ်မီဒီယာတွေမှာရေးသားဖော်ပြချက်တွေကြားသိနေရပါတယ်ပဲခူးတန်းရည်ရာရှင်မြို့နယ်မှာစစ်တောင်းမြစ်အခြေဘက်ကန်းကိုရေဘေးကူညီကယ်ဆယ်ရေးပစ္စည်းတွေပေးပို့တာကိုစစ်ကောင်စီတပ်ဖွဲ့တွေကတားမြစ်တယ်လို့စပရင်ဘာလ16ရက်နေ့ RFA သတင်းမှာဖော်ပြထားသလို ARD သတင်းဌာနရဲ့စပရင်ဘာလ18ရက်နေ့သတင်းမှာလဲလွိုက်ကော်မြို့ရေဘေးကူညီကယ်ဆယ်ရေးလာသူတွေကိုစစ်ကောင်စီဂိတ်ကအဝင်မခံဘဲပိတ်ထားတဲ့အကြောင်းဖော်ပြတာတွေ့ရပါတယ် ARD သတင်းဌာနကပဲမုံတိုင်းကယ်ဆယ်ရေးမြင်ကွင်းတွေကထိုင်းစစ်တပ်နဲ့မြန်မာစစ်တပ်ဆိုတဲ့ရုတ်တံသတင်းတပုတ်ကိုလဲစပရင်ဘာလ12ရက်နေ့ကဖော်ပြခဲ့ပါတယ်အဲ့ဒီရုတ်တံသတင်းမှာယာဂီမုံတိုင်းကြောင့်ရေဘေးတဲ့သူတွေကိုထိုင်းတော်ဝင်လေတပ်ကရဟယင်တွေအသုံးပြုပြီးဂူညီကယ်ဆယ်ပေးတာအစားအသောက်ရိတ်ခါတွေကိုရဟယင်တွေဘော်ကနေချပေးတာပေးဝင်ငှတာတွေလှုပ်ဆောင်နေတာတွေ့ရပေမယ်မြန်မာနိုင်ငံမှာတော့လေတပ်ဟာရေဘေးဒုက္ခကြုံတွေ့နေရသူတွေကိုမကူညီမကယ်ဆယ်တဲ့အပြင်ဘုံကျဲတိုက်ခိုက်မှုတွေအဆက်မပြတ်လှုပ်ဆောင်နေတဲ့အကြောင်းနှိုင်းယှဉ်ပေါ်ပြထားတာတွေ့ရပါတယ်ယာဂီမုံတိုင်းကြောင
့်အနည်းဆုံးလူ226ဦး
သေဆုံးခဲ့တယ်ဆိုတဲ့သတင်းတပုတ်ကိုအယ်ဂျာဇီးယားသတင်းဌာနကစက်တင်ဘာလ18ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာ2021ဖေဖော်ဝါရီစစ်တပ်ကအာဏာသိမ်းပြီးကတည်းကတိုင်းနယ်ပြည်နယ်ဒေသအတော်များများမှာအကြမ်းအတည်းတွေဖြစ်နေခဲ့ပြီးဖြစ်တယ်။မြန်မာစစ်တပ်နဲ့မြန်မာစစ်တပ်ကိုစန့်ကျင်တိုက်ခိုက်နေတဲ့အင်အားစုတွေကြားကပဋိပက္ခတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့လူဦးရေဟာ3,000လောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းတယ်။အဲ့ဒီလိုစစ်ဘေးရှောင်နေရသူတွေဟာရေဘေးဒဏ်ကိုအများဆုံးခံကြရတယ်လူတွေရာနဲ့ချီတည်ဆုံးခဲ့ကြရပြီးရေဘေးကြောင့်ထိခိုက်ခံစားခဲ့ရတဲ့လူဦးရေဟာ633,000ကျော်ရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UN OSHA ကထုတ်ပြန်ထားတယ်။မြန်မာစစ်ဗိုလ်ချုပ်တွေဟာ2023မေလကရခိုင်ပြည်နယ်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မိုးခါဆိုင်ကလုံးမုန်တိုင်းတုန်းကနိုင်ငံတကာအကူအညီတွေကိုညှင်းပယ်ခဲ့တယ်လို့ရေးသားထားပါတယ်။ဒါအပြင်မြန်မာနိုင်ငံကိုအကူအညီပေးရေးအတွက်တောင်းခံထားတဲ့ရန်ပုံငွေဟာလိုအပ်တာရဲ့25ရာခိုင်နှုန်းသာရရှိသေးတယ်လို့လည်းအယ်ဂျာစီးယားသတင်းမှာဖော်ပြထားတာတွေ့ရပါတယ်။အခုလိုရေကြီးရေချမ်းမြေပြိုတဲ့ဒဏ်ကိုအပြင်းအထန်ခံစားရတာကတော့တဘာဝပတ်ဝန်းကျင်ရုပ်ရင်းပြည့်စုံမှုတွေကြောင့်ဆိုတာကတော့အထူးပြောစရာလိုမယ်မထင်ပါဘူး။ရေကာတာတွေဆယ်တွေအလွန်ကျော်တိဆောက်ခဲ့တာဗယံပဒါတိခုတ်လို့တစ်တောတွေပြုံးတီးတာစနစ်တကျမဟုတ်တဲ့ရွှေတူးရွှေထုတ်တာစတဲ့တဘာဝတရားဇတ်တအလွန်အကျွံထုတ်ယူတာတွေကြောင့်တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေခဲ့တာပါဒါကြောင့်လေတဘာဝဘေးကြောင့်အန်ဒီအခြေဆုံးနိုင်ငံ10နိုင်ငံမှာမြန်မာနိုင်ငံဟာအန်ဒီအခြေဆုံးနံပါတ်6အဆင့်မှာရှိနေတယ်လို့ Warrix Report 2023မှာဖော်ပြထားတာကိုတွေ့ရပါတယ်ယာဂီမုံတိုင်းကြောင့်ရေဘေးကြုံရခြင်းဟာစစ်တပ်ကအာဏာသိမ်းထားခြင်းစစ်တပ်နဲ့တော်လှန်ရေးအင်အားစုတွေကြားတိုက်ပွဲတွေပြင်းထန်နေခြင်းမူထိခိုက်ပျက်စီးမှုတွေဆုံးကျုံမှုတွေပိုများရသလိုကူညီရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဟာလည်းအကန့်အသတ်တွေရှိနေတာကိုတွေ့ကြရမှာဖြစ်ပါတယ်။ရေဘေးတဲ့ဒေသတွေအတွက်လက်တလုံးလိုအပ်နေတဲ့အရေးပေါ်အကူအညီတွေရောရေရှည်ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေအတွက်ပါအကူအညီတွေအထူးသဖြင့်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေထံကအကူအညီတွေလိုအပ်မှာဖြစ်ပါတယ်။တောင်ကိုရီးယား၊အိန္ဒိယ၊ဩစတြေးလျနဲ့အမေရိကန်ပြည်ထောင်စုတို့ကယာဂီတိုင်ဖုန်မုန်တိုင်းကြောင့်ရေဘေးဒုက္ခကြုံတွေ့ရသူတွေနဲ့ပျက်စီးဆုံးရှုံးမှုတွေအတွက်မြန်မာနိုင်ငံကိုအကူအညီတွေပေးသွားမယ်လို့ထုတ်ပေါ်ပြောဆိုကမ်းလှမ်းထားတာတွေ့ရပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့ကုလသမဂ္ဂနဲ့နိုင်ငံတကာကနေအကူအညီတွေရရှိအောင်ဘယ်လိုဆောင်ရွက်ကြမလဲ။အမှန်တကယ်လိုအပ်နေသူတွေထံရောက်ရှိအောင်ဘယ်လိုလှုပ်ဆောင်ကြမလဲဆိုတာစစ်ကောင်စီရောတော်လှန်ရေးအင်အားစုတွေပါထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့ဆိုပါတယ်ခင်ဗျာ။
ပြည်တွင်းနိုင်ငံအစီအစဉ်မှာစစ်မှုတန်းဥပဒေထွက်ပြီးတဲ့နောက်ပိုင်းအခြေအနေနဲ့ပတ်သက်လို့ ISP မြန်မာကလူ1000ကျော်ဝန်းကျင်ကိုမေးမြန်းခဲ့ရမှာ100ကျော်ကပတ်စံမရှိလို့အခြေခံကုန်ပစ္စည်းတွေမဝယ်နိုင်ဘူးလို့ပြောကြပါတယ်။ စစ်မှုရာဥရရဲ့အကျိုးဆက်လေ့လာမှုအပိုင်း၃ကိုအခုကြားကြားမှာပါ
စစ်ကောင်စီရဲ့ပြည်သူစစ်မှုတမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသုတေသနပြုစစ်တမ်းကောက်ယူလေ့လာခဲ့ပါတယ်စစ်တမ်းတွေ့ရှိချက်တွေကိုအပိုင်းငါးပိုင်းခွဲပြီးဖော်ပြသွားဖို့ရှိပါတယ်ဒီတစ်ပတ်အပိုင်း၃အနေနဲ့အခြေခံစားသောက်ကုန်ဝယ်ယူရေးအခက်အခဲတွေအကြောင်းကိုတင်ပြပါမယ်စစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်ပြီးနောက်ပိုင်းဆန်စီစာစတဲ့အခြေခံစားတောက်ကုံတွေဝယ်ယူဖို့အခက်အခဲဖြစ်ခဲ့တယ်လို့စစ်တမ်းဖြေဆိုသူ40ရာခိုင်နှုန်းကဖြေဆိုကြပါတယ်စစ်တမ်းကောက်ယူခဲ့သူလူတစ်ထောင်မှာ396ဦးကအဲ့ဒီလိုဖြေဆိုခဲ့ကြတာပါဝယ်ယူဖို့အခက်အခဲဖြစ်ခဲ့ရတာကကုန်ပစ္စည်းတွေပြက်လက်တာကြောင့်ဖြစ်တယ်လို့ဖြေဆိုသူ223ဦးရှိပါတယ်အဆမ်းမရှိလို့မဝယ်ယူနိုင်တာလို့ဖြေတဲ့သူက216ဦးရှိပါတယ်93ဦးကတော့စည်ရေးပဋိပက္ခတွေကြောင့်လို့ဖြေပါတယ်ဒါအပြင်ကုန်စည်နှုံးတွေတက်တာနဲ့လမ်းပန်းဆက်သွယ်ရေးတွေခက်ခဲတာတွေကြောင့်လို့ဖြေတဲ့သူတွေလည်းရှိပါတယ်အခြေခံစားတောက်ကုန်တွေဝယ်ယူနိုင်ဖို့ခက်ခဲလာတဲ့အခါထမင်းတစ်နက်လျှော့စားခြင်းအပြင်နီးမျိုးစုံနဲ့ဖြည့်ရှင်းနေကြရပါတယ်စစ်တမ်းဖြည့်ဆိုသူတထောင်မှာ222ဦးကပုံမှန်စားနေကြမဟုတ်တဲ့ဈေးသက်သာတဲ့အစားအစာတွေကိုစားသုံးကြရတယ်လို့ဖြေခဲ့ကြပါတယ်184ဦးကတော့မိတ်ဆွေတငယ်ချင်းနဲ့ဆွေမျိုးတွေရဲ့အထောက်အပံ့နဲ့ဖြည့်ရှင်းကြရတယ်လို့ဖြေပါတယ်ပုံမှန်စားနေကြအသားငါးတွေကိုမစားတော့ကြောင်းဖြေဆိုသူ159ဦးရှိပါတယ်ထမင်းတစ်နက်လျှော့စားရတယ်လို့ဖြေဆိုသူက38ဦးရှိခဲ့ပြီးချင်းငွေယူပြီးဖြေရှင်းခဲ့ကြောင်းဖြေတဲ့သူတွေလည်းရှိပါတယ် CSO တွေနဲ့လူမှုရေးအဖွဲ့အစည်းတွေရဲ့အထောက်အပံ့နဲ့ဖြေရှင်းခဲ့ရတယ်လို့ဖြေဆိုသူ29ဦးရှိပါတယ်ဒါတွေအပြင် UN နဲ့နိုင်ငံတကာအဖွဲ့အစည်းတွေတတိပုဂ္ဂလအလူရှင်တွေရဲ့အထောက်အပံ့နဲ့ဖြည့်ရှင်းနေရတယ်လို့ဆိုသူတွေလည်းရှိပါတယ
်အခုတော့လူမှုအမြင်တွေကိုနားထောင်ကြအောင်ပါမြမပြည်မပေးစာတွေကိုမအေးတန်တော်ကျော်ကတင်ပြပြန်ကြားပေးထားပါတယ်
ကင်းရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ
ကျင်းပန်းဆောင်တင်ဆက်ပေးတဲ့ VOA မြန်မာဝိုင်းတော်သားများလိုရာဆန္ဒပြေဝါကြပါစေလို့ဥကြုံမြင့်ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။နောက်ထပ်တော်ရရှင်ကျွန်တော်တို့အစီအစဉ်တွေကိုမနှင်းညနားထောင်နေတော်ရရှင်ဖြစ်ပါတယ်။ဒီတော်ရရှင်ပြောလာတာလေးကတော့
VOA သတင်းညဘက်ထုတ်လွှင့်ပြီးတာသတင်းကိုမနက်ခင်းသတင်းမှာပြန်လွှင့်နေတာတွေနဲ့သတင်းတွေထပ်နေလို့ပါ။ဒါပေမဲ့လည်းအမြဲတမ်းနားထောင်ပြစ်ပါတယ်။မအေးတန်တာကျော်နဲ့ VOA ဝိုင်းတော်သားများကျမ်းမာပြီးသတင်းများများလိုက်နိုင်ကြပါစီ
ဟုတ်ကဲ့ကျမတို့သတင်းတွေကိုပြန်မလွှင့်ပါဘူးရှင်အပတ်စဉ်ကဏ္ဍတွေကိုပြန်လွှင့်တာပါအခုကလည်းမနက်ပိုင်းအစီအစဉ်ကို review နဲ့ဖမ်းယူလို့မရတော့တာမလို့ internet မရှိတဲ့ data တွေကသွားရရှင်နေအားလုံးညပိုင်းကိုပဲနားထောင်ရတာဖြစ်ပါရဲ့နော်အစီအစဉ်တွေကိုမနက်ညအမြဲတမ်းနားထောင်ပြီးတော့အားပေးနေတဲ့သွားရရှင်နေဒီအပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့နားထောင်နေရတာသတိခံပြီးတော့အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဘေးကင်းကျန်းမာပါစေရှင် မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းရေးပေးတန်ဆူဆူရွရွခံခဲ့ရပြီးတဲ့နောက်ပြည်ရင်းကပြည်ပကပါအကူအညီတွေပေးရဖို့ကြိုးစားနေကြတာမှာဒီအကူအညီတွေလိုအပ်တဲ့သူတွေစီတိုက်ရိုက်ရောက်ချင်ပါတယ်စပရက်တော်ရှင်တွေရေးလာကြတဲ့မှတ်ချက်တွေကိုဖော်ပြပေးချင်ပါတယ်ကျမတို့ရဲ့ Facebook သတင်းတွေအောက်မှာတော်ရရှင်တွေတင်းကြီးတင်းညွတ်တဲ့အကုန်လုံးဒီအကူအညီတွေကလိုအပ်တဲ့သူတွေစီတကယ်ရောက်ဖို့လိုတယ်ဆိုပြီးတော့မှတ်ချက်တွေအများကြီးရေးလာကြလို့အဲ့ထက်ကတချို့ကိုဖော်ပြပေးချင်တာဖြစ်ပါတယ်နော်မိုက်ကေးစရဒရာရှင်ရေးလာတာကဟုတ်ကဲ့တဲ့ VOA တဲ့ဖြူးမြို့နယ်ရဲ့အရှိပဲစစ်တောင်းမြစ်ပင်မှာရှိတဲ့ရှားပင်ကြောင်အောက်တဲတန်တဲတစ်ချောက်ခင်ဖွားရည်စုရွာတွေမှာမီးဖြတ်ထားတာတစ်နှစ်ကျော်ပါပြီ။လိုင်းမရတာလည်းတစ်နှစ်ကျော်ခဲ့ပါပြီ။အခုရင်းနှစ်နေတော့ကဲမဲသူမရှိမြို့နယ်လည်းအလံဝေးပရဟိတာထောက်ပံ့မှုလည်းမရလို့ပါတဲ့။အလံဝေးပရဟိတာလည်းမရှိဒီအကြောင်းကို VOA ကနေတစင်အားလုံးသိဖို့အကြောင်းကြားပါတယ်။ဟုတ်ကဲ့ပါဒီသောရရှင်ရေးလာတာပါ။ဒီသောရရှင်ရေးလာတဲ့ဒီရွာနယ်မယ်တွေကနည်းနည်းလေးဟိုနည်းနည်းလေးထူးထူးခြားခြားတွေလည်းပါရမလို့ကျွန်မမှားမှဆိုလို့ Facebook မှာရှာကြည့်တဲ့အခါမှာတော့အဲ့ထက်ကတချို့ရွာတွေကိုပရဟိတာအဖွဲ့တွေတွားပြီးတော့လှူတဲ့တဲ့တင်တွေကိုတွေ့ရပါရဲ့เนาะဒါကြောင့်မလို့အခုပြောတဲ့သရရှင်ပြောထားတဲ့ရွာတွေအားလုံးအခုညကြီးအခုချိန်တော့မှရောက်နိုင်ပါစေလို့ဆုတောင်းပါတယ်နောက်ထပ်သရရှင်ထွန်းထွန်းနိုင်ဆိုတဲ့သရရှင်ကလည်းသူတို့ဒေတာမှာအဆက်အသွယ်မရလို့အားလုံးသိဖို့အသိပေးပါတယ်ဆိုတော့အခုလို့ရေးလာပါတယ
်မင်္ဂလာပါ VOA မိသားစုနေကောင်းကြပါစေလို့ဆုတောင်းမြတ်တာပို့သလိုက်ပါတယ်ကျွန်တော်ပြောချင်တာကအခုကရခိုင်မှာရေကြီးနေလို့ပါကဘာကမတိကြပါဘူးဘယ်သိပါမလဲဗျာဖုန်းလိုင်းကမရအင်တာနက်ကမရှိအရန်ဒုက္ခရောက်နေကြရပါတယ်ကဘာကသိအောင် VUE ကနေတဆင့်အတိပေးပါလို့တောင်းဆိုလိုပါတယ
်ကျွန်တော်ဆိုရင်နောက်ထပ်သောရရှင်ကတော့ဒီလိုအကူအညီတွေတကယ်ဒုက္ခရောက်နေကြသူတွေပြည်သူတွေစီပြည့်ပြည့်ဝဝရောက်နိုင်ပါစေတဲ့ဟုတ်ပါတယ်မြန်မာနိုင်ငံကရေဘေးဒုက္ခသည်တွေအတွက်အမေရိကန်ဥရောပသမဂ္ဂတောင်ကိုရီးယားဒီလိုမျိုးနိုင်ငံတကာကပေးပို့တဲ့အကူအညီတွေအတွက်လူထုကသတိနဲ့မယုံမရဲကြိုဆိုကြတာကို VOA ပရိသတ်တွေရေးလာတဲ့မှတ်ချက်တွေမှာတွေ့ရတာပါသရရှင်ထွန်လက်က
ကူညီတာလဲဝန်တာပါတယ်ဒါပေမဲ့ပြည်သူတွေစီကိုတော့ရောက်စေချင်တာပေါ့ဗျာဝါမဲ့သူတွေကတော့ချောင်းနေလောက်ပြီလေမြန်မာနိုင်ငံမှာလူဖြစ်ရတာဝတ်တမျိုးပါပဲထိုင်ကုန်ပေါ်သူတို့တက်ကလေးကဘာတခုမှကောင်းကျိုးဖြစ်မလာဘူးသူတို့ကလည်းဘယ်ဆင်းမလဲသူတို့ကိုမားထားပြီးတဲ့သူတွေရှိနေကြတာကိုဗျာ
မဆန္ဒဆိုရဲသရရှင်ကျမစဉ်းစားမိတာကျမစီစာရေးနေကြမဆန္ဒများလားလို့ပါစာမေးတာကြာသွားပါပြီအခုတော့မဆန္ဒဆိုရဲဒီသရရှင်ကကျမတို့ VOA သတင်းအောက်မှာမှတ်ချက်လာရေးထားတာဖြစ်ပါလိမ့်ရှင်စကားစားစီရောက်တော့မှတော့ပြည်သူတွေရောက်ဖို့ဝေးသွားပြီပဲမှတ်တယ်။ဘကိုးရည်ကြီးတုံးကတော့မှ UNICEF ပေးတာမထီရောက်။အုပ်ကြီးတွေသူတို့နဲ့ပနာရတဲ့သူတွေပဲပေးပြီးတော့တကယ်ဝေးတဲ့နေရာတွေမရောက်။အိမ်တွေချန်ထားလို့ငိုယိုရန်ဖြစ်စိတ်ပြက်စရာ။အချိန်မီလည်းမရောက်။ပိုးတဲ့ကားတွေကသူတို့ရဲ့ခွင့်ပြုချက်ဆောင်တညာညာအိပ်ရပြီးတော့ရန်ကုန်ဘကိုးတနားရီပဲမောင်းရတဲ့ခီးကိုခေါင်းကြီးတွေရစ်ပြီးတော့လီးပြီးတော့တစည်းချင်းတစည်းလှော့နေလို့ကြံ့ကြနေပါတဲ့။ဆက်စားလက်စားကြရတဲ့ကတခိုးတွေလည်းပါသေး။ကုညီရာကျေးဇူးတင်ပေမဲ့မထီရောက်တဲ့အကူညီပါပဲ။အချောင်စားရမယ့်ကောင်တွေပျော့နေလောက်ပြီတဲ့။အရှိုက်ထင်းတော့ very sorry ဆိုရရေးလာပါလေ။ကိုလေးဆိုတဲ့သရရှင်ကလည်းခက်ဆင်ဆင်ပဲပြောလာတာပါ။အ
ေးဗျာနိုင်ငံတကာအကူအညီထောက်ပံ့မှုမှာတချို့နိုင်ငံနဲ့အဖွဲ့အစည်းတွေကစိတ်ပျက်စရာပါ။တရားမဝင်အာဏာရှင်မအားလကိုထောက်ပံ့နေသလိုပါပဲ။ပြည်သူကိုထောက်ပံ့ရမရောက်ပဲစေအုပ်စုလက်ထက်အနေကြတာမြင်နေကြားနေရတော့ဝမ်းနည်းစရာပါစိတ်မကောင်းမိတာတော့အမှန်ပါဗျာ
သရရှင်နေဒီကုညီထောက်ပံ့မှုပစ္စည်းတွေမရောက်မှကိုစိုးရိမ်နေကြတာဒီမှတ်ချက်ဒီမှာတွေ့ရပါရင်တော့ရေကလေးရဲ့မိမိဆိုတာကလည်းကုညီမယ်ဆိုဝမ်းသာစရာပါဒါပေမဲ့ကိုတိလက်ရောက်မှရေးပေးစစ်ပေးရစီရောက်မှာအကျံဖက်စစ်တဲ့လက်ထက်အလိုက်ရင်တော့ဒုက္ခရောက်တဲ့သူစီမရောက်ပါဘူးအစားထိုးလဲလဲပြီးတော့မကောင်းတာတွေကိုပြည်သူတွေပေးကောင်းတာတွေကိုသူတို့ယူသွားမှာမလို့တိတ်ပြီးတော့မျှော်လင့်လို့မရပါဘူး VOA ရှင်နဲ့မောင်ဝိုင်းထွန်းချီဆိုတဲ့သရရှင်ကလည်
းကြီးညာမနေပါနဲ့ဗျာပေးခြင်းရင်တိတ်တိတ်ကလေးပေးလှူလိုက်ကြပါထိရောက်မှုရှိတဲ့ကူညီသူတွေထံပေးလှူကြစီလိုပါတယ်စကားစဟာရင်းနှစ်တည်ဆုံးတာကိုဂရုမစိုက်ပဲပြည်သူတွေကိုကယ်ဆယ်ရမယ့်အစားဘုံတွေပဲကျင်းနေပါတယ်တကယ်ကူညီနေတဲ့အဖွဲ့အစည်းတွေလက်ထဲကိုရောက်အောင်လှူပေးကြပါလို့အကြံပြုချင်ပါတယ်
လ လိုရတဲ့သူတွေစီရအောင်လို့တိတ်တိတ်လေးလှူပါလို့ပြောလာပါတယ်။စောကူကူဆိုတဲ့သောရရှင်ကတော့မေကွန်းတူတူလေးတခုမေးလာတာပါ။တိတိတ်မနှစ်တန်းကဘသူ့လက်ထဲရောက်သွားမှလဲတဲ့။အပေးမရင်တော့ကြီးစံတဲ့ဘုံကိုဖြစ်သွားမှာပါတဲ့။တတိပေးလာပါတယ်။လင်းသူရင်ကတော့
နာဂစ်တုံးကတော့အလှရှင်နေပေးတာတွေဒုက္ခတဲ့လက်ထဲမရောက်ပဲကယ်ဆယ်ရေးစခန်းကလူတွေလက်ထဲရောက်တာရဲ့စစ်ဘုံမိမတွေအတိုင်းဝိုင်းတွေလက်ထဲရောက်ပြီးစည်းရီတဲ့ပြန်ရောက်နေကြတာကျွန်တော်ကိုယ်တိုင်မြင်ခဲ့ရတာပ
ါဒါကတော့အထုသဖြင့်နိုင်ငံတကာကပေးပို့တဲ့အကူအညီကြီးကြီးမားမားဒီလိုအပ်တဲ့သူတွေစီကိုတိုက်ရိုက်မရောက်မှဆိုလို့သောရရှင်တွေစာရေးလာကြတာပါပြည်တွင်းကူညီထောက်ပံ့သူတွေကတော့ကိုယ်တိုင်တွားရောက်ပြီးကူညီထောက်ပံ့ကြတာတွေ့ရပါတယ်เนาะအခုလိုမျိုးနိုင်ငံရေးရနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေနောက်ပြီးမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကိုယ့်ရဲ့စိတ်တွင်သုံးသပ်ထားကိုယ့်ရဲ့ထင်မြင်ယူဆခြင်းနဲ့သုံးသပ်ချက်တွေရေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကပဲဖြစ်ဖြစ် Facebook Messenger ကပဲဖြစ်ဖြစ်စာရေးနိုင်ပါတယ်ရှင်။ဒီတစ်ပတ်တော့သောရရှင်တွေရဲ့ပေးစာတွေကိုဒီမှာပဲရက်ချင်ပါတယ်။သောရရှင်တွေအားလုံးတွေပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆိုပြပါတယ်ရှင်။
ပြည်ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒေးရန်တွေရဲ့ခင်ရှင်၊ရွှင်လန်းချမ်းမြေကြပါစေရှင်။
အခုဆက်ပြီးကမ္ဘာတစ်လောထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျာမနီနိုင်ငံ Frankfurt မြို့မှာဥရောပတာယထားမောင်းပြိုင်ပွဲကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်။ဒိန်းမာနိုင်ငံ Copenhagen မြို့ကလေလံပွဲတစ်ခုမှာတော့ရှင်းအောင်ဒိန်းမာအကျွေးစေးတစ်စိတ်ကိုယူရိုတသန်းနဲ့စံချိန်တင်လေလံဆွဲတော့ခဲ့ပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငင်းကျန်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံ Frankfurt မြို့မှာဥရောပတည်ရထားမောင်းပြိုင်ပွဲကိုပြည်တဲ့သတင်းပတ်ကကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲဟာတည်ရထားမောင်းလူတွေရဲ့အမောင်းကျွမ်းကျင်မှုကိုစစ်ဆေးရှင်ပြန်ကြတာဖြစ်ပြီးပြိနှင်းတာ၊စထွက်တာနဲ့လမ်းပြအမှတ်သားတွေဖက်ရှူတာကိုရှင်ပြန်ကြပါတယ်။တည်ရထားရဲ့အရှိတ်အဝါမှာရေဘူးတစ်ခုကိုရေဖြည့်ပေးထားပြီးတော့ပြိနှင်းလိုက်တဲ့အခါရေဖိတ်သွားတာရှိမရှိကိုလည်းကြည့်ရှုအမှတ်ပေးပါတယ်။ဘရိတ်ကောင်းကောင်းမင်းတက်ဘူးဆိုရင်ပုဂ္ဂလိကတည်ယူပို့ဆောင်ရေးမှာအခွင့်ရေးရမှာမဟုတ်ဘူးလို့ Frankfurt မြို့ကအရင်ကတည်ရထားမောင်းသူတူကပြောပါရယ်ပြန်ပွဲမှာရှင်ပြိုင်သူတွေအနေနဲ့ဒေသတွင်းကတည်ယူပို့ဆောင်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ VGF တည်ရထားတွေကိုမောင်းပြီးရှင်ပြိုင်ရတာပါအသင်းတစ်သင်းမှာအမျိုးသမီးတည်ရထားမောင်းသူတူအမျိုးသားတည်ရထားမောင်းသူတူနဲ့နီးပြတူပါဝင်ပြီးဥရောပမြို့ကြီးတွေကတည်ရထားမောင်းသူတွေပါဝင်ရှင်နိုင်ခဲ့ကြပါရယ်အခုလိုဖျော်ဖြေရေးဂိမ်းကစားတာကနေအများပြည်သူနဲ့ဆက်သွယ်ဖို့အပြင်အများပြည်သူပို့ဆောင်ရေးလုပ်ငန်းတွေကိုခင့်မိတဲ့ဝန်ဆောင်မှုလုပ်ငန်းအဖြစ်မြင်လာစေဖို့နဲ့လူသစ်တွေကိုဆွဲဆောင်ဖို့လည်းရည်ရွယ်ပါတယ
်။ဂျာမနီနိုင်ငံ Frankfurt မြို့မှာပဲမြင်းရုပ်စီးပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ဒုတိယဆောင်ပေါ်ကမြင်းကောင်းရုပ်တစ်ခုကိုချိတ်ဆွဲထားပြီးတော့ အဲ့ဒီဒုံချောင်းကိုလူကမြင်းလိုစီးပြီးအပြေးပြန်ရတာပါတခြားမြင်းပြိုင်ပွဲတွေလိုပဲအယုတ်မြင်းကိုစီးထားတဲ့လူအနေနဲ့အမြန်ပြေးတာအနှီးလန်းလျှောက်တာနဲ့အခက်အခဲတွေကိုကြော်ဖြတ်တာလိုမျိုးရှင်ပြန်ရတာပါတကယ်မြင်းကိုစီးသလိုပါပဲလို့ဒီပြိုင်ပွဲကိုစီစဉ်သူတို့ကပြောပါတယ်ဒီပြိုင်ပွဲမှာရှင်ပြိုင်သူတွေရဲ့ဝတ်စားစင်ရင်ပုံအချိန်နဲ့ခုံကြော်ပြေးလွှားပုံတွေကိုကြည့်ပြီးအမှတ်ပေးတာပါအခုလိုအယုတ်မြင်းစီးပြိုင်ပွဲကိုတသက်လွန်မြင်းစီးပြိုင်ပွဲလို့နာမည်ပေးထားပြီးတော့ဒီအယုတ်မြင်းပြိုင်ပွဲဟာဆိုရှယ်မီဒီယာရဲ့ကျေးဇူးကြောင့်လူသိများနာမည်ကြီးလာခဲ့တာပါအခုလိုအယုတ်မြင်းစီးတာကိုလှောင်ပြောင်ကြသူတွေရှိပေမဲ့လည်းအားပေးသူတွေရှိတာကြောင့်အခုလိုရှင်ပြိုင်ပွဲကိုကျင်းပနိုင်တဲ့အထိဖြစ်လာရတာပါ
ဒိမဲနိုင်ငံကိုပင်ဟေဂင်မြို့ကလေလံပွဲတစ်ခုမှာတော့ရှေးအောင်ဒိမဲအကျွေးစစ်တစ်စီးကိုယူရိုတသန်းနဲ့စံချိန်တင်လေလံဆွဲသွားပါတယ်။1496ခုနှစ်ဒိမဲဘရင်ဟန်စ်လက်ထက်မှာသွေးလုံခဲ့တဲ့ဒီအကျွေးစစ်ကိုယူရို6သိန်းလောက်ပဲရမယ်လို့မှန်းခဲ့ပေမဲ့လည်းယူရိုတသန်းပေးပြီးလေလံဆွဲသွားတာကြောင့်စကန်ဒီနေးဗီးယန်းအကျွေးစစ်တွေအတွက်ကမ္ဘာစံချိန်တင်ပေးထားတဲ့ဈေးလည်းဖြစ်ပါတယ်။ဒီအကျွေးစီးတွေကိုဒိမက်ချောဘတ်ထုတ်လုပ်သူတထေးကြီး Last Email Brand ကစုဆောင်းခဲ့တာဖြစ်ပြီးသူ့ရဲ့နောက်ဆုံးသတင်းစာမှာမှာကြားထားတဲ့အတိုင်းသူ့ရဲ့ဆွေမျိုးတွေကနှစ်တရာအထီကျအောင်ထိမ့်သိမ်းစောက်ရှောက်ထားခဲ့ပြီးတော့မှပြီးခဲ့တဲ့သတင်းဘက်ကမှလေးလံတင်တာဖြစ်ပါတယ်။သူစုဆောင်းထားခဲ့တဲ့အကျွေးစီးပေါင်း 2,000 လောက်ထဲကပထမဦးဆုံး286စီးကိုလေးလံတင်ခဲ့တာဖြစ်ပြီး American Dollar 84သန်းရခဲ့ပါတယ်။ဒီအကျွေးစီးတွေဟာFiking Kick ကနေ20ရာစုအစောပိုင်းအထိဒိမဲနိုင်ငံရဲ့သမိုင်းဖြတ်သန်းမှုတွေကိုလေ့လာနိုင်ပါတယ
်။ရုရှားနိုင်ငံမော်စကိုမြို့မှာကျင်းပတဲ့ရွှေဖြုံသီးပြိုင်ပွဲမှာတော့ပေါင်1800ကျော်လေးတဲ့ရွှေဖြုံသီးကြီးကစံချိန်ချိုးအနိုင်ရသွားပါတယ်။ဒီရွှေဖြုံသီးကြီးကိုစိုက်ပျိုးရေးဝါသနာရှင်တဦးဖြစ်တဲ့ Alexander Chusov ကစိုက်ပျိုးခဲ့တာဖြစ်ပြီးတော့ပေါင1800တပောင်ဟာနိုင်ငံအတွင်းအကြီးဆုံးစံချိန်ကိုချိုးသွားခဲ့တာဖြစ်ပြီးတော့နတ်တိုးတကောင်လောက်အလေးချိန်ရှိတာပါအရင်စံချိန်ကတော့ပေါင် 1,800 ဖြစ်ပါတယ်လို့ဒီပြိုင်ပွဲကိုစီစဉ်သူတူကပြောပါတယ်ရုရှားနိုင်ငံရဲ့ရှေးအကျဆုံးဥယျာဉ်တစ်ခုဖြစ်တဲ့ Aptikeri ဥယျာဉ်မှာနှစ်စဉ်ကျင်းပတဲ့ဆောင်းဥပောက်ပွဲတော်မှာအခုလိုရွှေဖြုံသီးပြိုင်ပွဲကိုလည်းထည့်သွင်းကျင်းပခဲ့တာပါအခုလိုပြိုင်ပွဲအတွက်စိုက်ပျိုးသူတွေအနေနဲ့ຫນွေဥပောက်ရာသီမှာစတင်စိုက်ပျိုးရတာဖြစ်ပြီးတော့အေးမကုန်သေးတဲ့ຫນွေဥပောက်မှာရေခဲတာကနေကာကွယ်ဖို့အတွက်အပင်နဲ့မြေကြီးကိုအနှွေးတက်ပေးပြီးကာကွယ်ထားခဲ့ရတယ်လို့ချူဆော့ဖ်ကပြောပါတယ
်မြို့ရဲ့ရုပ်တံရဲ့အစီအစဉ်တွေကိုဆလောင်းနဲ့လည်းဖမ်းယူကြည့်ရှုနိုင်ပါတယ်ခုတော့သတင်းချင်းချုပ်ကိုပြောပြပါဦးမယ်လဘနိုမရှိတဲ့ Hasbollah စစ်သွေးကြွတွေနဲ့ Israel တပ်တွေအကြတင်းကုန်တွေမှာယာနဲ့ချီတဲ့ဒုံးကျည်တွေအပြန့်အလန့်ပစ်ခတ်ခဲ့ကြပါတယ်တောက်ကြနေတုန်းကအစ္စရေးတိုက်ခိုက်မှုကြောင့်ဘေရွတ်မြို့မှာ Hasbollah စစ်ကောင်းဆောင်တို့သေဆုံးခဲ့တဲ့နောက် Hasbollah တို့ဘက်ကလက်ထုတ်ပြန်တိုက်ခိုက်ခဲ့တာပါ။အစ္စရေးနိုင်ငံမြောက်ပိုင်းလုံခြုံရေးအတွက်ဘာမဆိုလောက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသညာဟုကကြုံဝါလိုက်ပါတယ်။အစ္စရေးနဲ့ပူးပေါင်းပြီးအီရန်လုံခြုံရေးထိခိုက်အောင်ကြံစည်ဆောင်ရွက်တယ်ဆိုတဲ့ဆွဆွဲချက်နဲ့လူဆယ်ဦးကိုအီရန်နိုင်ငံမှာဖမ်းဆီးထားတယ်လို့အီရန်ဒေါ်လာရေးအဆောက်အအုံကပြောလိုက်ပါတယ်။အစ္စရေးနဲ့အမေရိကန်ပါဝင်အနောက်အုပ်စုတွေဟာဂါဇာနဲ့လေဘနွန်ပြည်သူတွေစန့်ကျင်ရေးညီမှန်းချက်မှာအောင်မြင်တဲ့အခါမှာအီရန်လုံခြုံရေးထိခိုက်ပြီးအကြတဲ့ကျေပြန့်အောင်လုပ်နေကြတာဖြစ်တယ်လို့အီရန်ဒေါ်လာရေးအဆောင်တပ်ကထုတ်ပြန်ပါတယ်။ဒီရီလင်္ကာနိုင်ငံမှာတော့တပ်ပရရွေးကောက်ပွဲမှာမတ်စ်ဝါဒီလွတ်တော်အမတ်အနုရကူမဒစနာယာကေကအနိုင်ရရှိသွားပါတယ်။ဒီရီလင်္ကာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်နိုင်ငံစီးပွားရေးပြိုလဲခဲ့တာကြောင့်ပြုပြင်ပြောင်းလဲရေးကိုလိုလားနေကြချိန်မှာစီအမ်ဘွဲ့တွေမှုနဲ့အာဂရီလိုက်စားမှုတွေကိုတိုက်ဖြတ်သွားမယ်ဆိုတဲ့ကိစ္စနဲ့တစ္ဆနာယကိကရွေးကောက်ပွဲကိုနိုင်ခဲ့တာဖြစ်ပါတယ်။တရင်ချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အခုထုတ်လို့ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးကျမ်းမာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးတော့ဆန္ဒပွားထတ်တူမြတ်သက်ဖြစ်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်ခင်ဗျာအားလုံးလည်းဘေးအန္တရာယ်ကင်းကျမ်းမာရှင်လန်းကြပါစေကျွန်တော်တမောင်သားမှာ